သနာတော်နှစ်2552ခုနှစ်ခောဇာတက္ကရာ1380ပြည့်နှစ်တဘောင်းလာပြီကျော်17ရက်ရန်ကုန်တိုင်းစမ်းကြောင်းမြို့နယ်အောင်ချမ်းသာရပ်ကွက်သီရိမင်္ဂလာလမ်းကံမြင့်ကျောင်း၌ဓမ္မယုံအတွင်ဆင်ကျင်းပပြုလို့အပ်သည့်ညာဥယျံဓမ္မသဘင်ခန္ဓာဝေဟောကြားအပ်သောအဘိဓမ္မာမြတ်ဒေသနာအပိုင်းနှင်းနှင့်ဆက်လျင်းသည့်စိတ်ဖြစ်ပုံကိုလေ့လာခြင်းအကြောင်းတရားဒေသနာတော်ဒီကိရိညာပကိန်းပိုင်းမှာလာရှိတဲ့အကြောင်းအရာနောက်ပြည့်ဝီထီပိုင်းမှာလာရှိတဲ့အကြောင်းအရာနဲ့ဝီထီမုတ်ပိုင်းမှာလာရှိတဲ့အကြောင်းအရာလို့အဲ့ဒီအပိုင်းသုံးပိုင်းမှာလာရှိတဲ့အကြောင်းအရာများတစ်ခုနဲ့တစ်ခုဆက်ဆက်ပြီးတော့သိတာယုံမြင်တာယုံသိလွယ်မြင်လွယ်အောင်ဆိုပြီးတော့ဟောကြားပြသမှာဖြစ်ပါတယ်အခုဟောတဲ့အဘိဓမ္မာမြတ်ဒေသနာဆိုတာတကယ် introductionမိတ်ဆက်သားသားလေးကိုဟောတာကရှေ့မှာလေးလာစရာတွေအများကြီးရှိသေးတယ်လို့ဆိုတော့စိတ်ထဲနှလုံးနဲ့မှတ်ထားဘုရားမြတ်စွာဟောကြားတော်မူခဲ့တဲ့တရားဓမ္မတွေကအလွန်ကျယ်ဝန်းအထူးသဖြင့်ဘိက္ခမချမ်းကြီးကအလွန်ကျယ်ဝန်းပေစိတ်ကြောင့်လေးလာတယ်ဆိုတော့စိတ်ပိုင်းမှာစိတ်89သို့မဟုတ်အကျယ်121စေရှင်းစက်ကိုအကျတရား21ဘယ်လိုဖြစ်တယ်ဆိုတာလေ့လာတာအပိုင်းတည်းသူစိတ်တွေမှာစိတ်ဖြစ်တိုင်းဖြစ်တိုင်းရှင်သွင်းဖြစ်ပေါ်လာတဲ့စေတသိက်တွေရဲ့အမျိုးအစား52မျိုးနဲ့စိတ်ကစေတသိက်ရှင်သွင်းပုံကိုပြတာစေတသိက်ပိုင်းလို့ဆိုပြီးတော့တဖန်ရုပ်အကြောင်းကိုလေ့လာဟောပြောတာကရုပ်ပိုင်းလို့ဆိုပြီးသိတာမြင်တာအောင်လို့ခေါင်းကြီးတော့ရုပ်ပိုင်းကနေစပြီးတော့ဟောခဲ့တယ်မြတ်စွာဘုရားရဲ့ခန္ဓာဒေသနာတော်ကိုနမူနာယူပြီးတော့မြတ်စွာဘုရားကခန္ဓာ၅ပါးကိုဟောတဲ့အခါမှာရူပခန္ဓာအစဟောတယ်။သို့သောဘိဓမ္မာထသင်္ခါအကျမ်းကြတော့စိတ်ပိုင်းကစထားတယ်။စိတ်ပိုင်းကစတာဘာကြောင့်စတော့ဆိုဒုဗ္ဗသင်္ခတိပါဠိတော်မှာစိတ်တုပ္ပါဒကန္နာကစလို့စိတ်ပိုင်းကစတာ။ခန္ဓာ၅ပါးရှုတော့မှပြောမယ်ဆိုလို့ရှိရင်ရုပ်ပိုင်းပြီးတော့စေတသိက်စေတသိက်ပြီးမှစိတ်ဒီလိုဟောတာအဲ့တော့ပုံပြီးတော့သိတာမြင်တာထင်တာအောင်လို့ဆိုပြီးတော့ရုပ်အကြောင်းကိုလည်းပဲဟောပြောပြီးပြီစိတ်အကြောင်းစေတသိက်အကြောင်းဟောပြောပြီးပြီဒီကနေ့အဘိဓမ္မာမြတ်ဒေသနာအပိုင်းနှစ်မှာစိတ်ဖြစ်ပုံကိုလေ့လာသုံးသပ်ခြင်းစိတ်89သိယုံနဲ့မဖြစ်သေးဘူးအဲ့ဒီစိတ်တွေကဘယ်လိုဖြစ်လာတာလဲကိုယ်ခန္ဓာကိုယ်ထဲမှာကိုယ်တဏ္ဍာမှာရှိနေတာလားရှိနေရင်ဘယ်နေရာမှာရှိနေတာလဲဆိုတော့အပိုင်းလောက်ပြီးတော့ခြိတတ်ဖို့ပေါ့ဒါကြောင့်မလို့စိတ်ရှိနေတယ်ရှိမနေဘူးဆိုတာကိုသင်ရှားအောင်သူတို့သုတ်တန်ပါဠိတော်တွေတို့ဝိတုဒ္ဓိမဲ့တို့အဘိဓမ္မာထသင်္ခါကျမ်းတို့ဒါတွေကိုအခြေပြုပြီးဆင်ခြင်သုံးသပ်ကြည့်လို့ရှင်စိတ်ဖြစ်ပုံစိတ်ကဘယ်လိုဖြစ်လာတာလဲသိရှိနားလည်ဖို့လိုအပ်တယ်ပေါ့ဒါကြောင့်ဒီကလေးညာစိတ်ဖြစ်ပုံလေ့လာသုံးသပ်ခြင်းလူတိုင်းလူတိုင်းစိတ်အကြောင်းတော့ပြောတာပဲအဲ့တော့စိတ်လို့ပြောလိုက်လို့ရှင်စေတသိက်လည်းပါတယ်လို့ထည့်ပြီးမှတ်ထားကြဆိုင်ရဆိုင်ရစေတသိက်တွေပါတယ်ပေါ့ပြောတဲ့အခါတော့ခေါင်းတည့်ပြီးတော့စိတ်လို့ပဲပြောလိုက်တော့အဲ့တော့စိတ်ဆိုလို့ရှင်ဥပမာမဲ့စက္ခုဝိညာဉ်စိတ်အကြောင်းကိုပြောပြီးဆိုလို့ရှင်စက္ခုဝိညာဉ်စိတ်နဲ့ထာဝရရှင်တွဲနေတဲ့သဗ္ဗစိတ်တသာဓာရဏစေတသိက်ခုနှစ်ခုအလုံး၈ခုကိုပြောတယ်လို့ဒီလိုမှတ် ေလောဘမှုစိတ်လို့ပြောလိုက်တာနဲ့တည်းနဲ့လောဘမှုစိတ်ရှိခုတည်းကတခုနဲ့ဆရာဆရာရှင်တွဲပြီးတော့လာတဲ့စေတသိက်တွေရည်ညွှန်းပြီးတော့ပြောတယ်လို့ဒီလိုပဲမှတ်ရသော်ဘုရားကလည်းစိတ်ကိုပဲရည်ညွှန်းပြီးတော့ဟောလို့ရှိပါဒါကြောင့်မို့စိတ်လို့ဆိုလိုက်ကြတဲ့ကစိတ်စေတသိက်နှစ်ခုတပည့်တွေမှာသင်တဲ့ပုဂ္ဂိုလ်တွေကဒီလိုနားလည်ထားနော်အရာတည်းမှာပြောနေတာလဲစိတ်ပဲပြောတာပဲစေတသိက်အကြောင်းဘယ်သူမှမပြောကြပြီးတော့မှသင်တဲ့လူတွေကပြောတာငါစိတ်ကဘယ်လိုနေလဲသူစိတ်ကဘယ်လိုနေလဲစိတ်ကောင်းတယ်စိတ်မကောင်းဘူးစိတ်ဆိုးတယ်စိတ်မဆိုးဘူးအစားတည်းပြစိတ်အကြောင်းပြောစိတ်ဆိုတာစေတသိက်တွေနဲ့ရှင်တွဲပြီးတော့ဖြစ်နေတဲ့သဘောတရားများတာဖြစ်တယ်အဲ့တော့စိတ်လို့ပြောလိုက်ရင်စေတသိက်ကိုနားလည်ရမယ်အဲ့ဒီကနေ့စိတ်ဖြစ်ပုံကိုလေ့လာသုံးသပ်ခြင်းစိတ်တွေဟာအစပထမစဉ်းစားကြည့်ဖို့ရစိတ်ဟာအရှိတရားလားအဖြစ်တရားလားဒါကိုအရင်ကြည့်ရအရှိတရားဆိုတာသူကသူရှိတယ်အဖြစ်တရားဆိုတာအကြောင်းတရားပေါ်လာမှဖြစ်ဖြစ်လားအဲ့ဒါအဖြစ်တရားဘုရားဆိုတဲ့တခင်ကိုယ်တော်မြတ်ကအဋ္ဌိဘိက္ခုယအသာတံဖြစ်ခြင်းသဘောမရှိတဲ့အဖြစ်သဘောမရှိတဲ့တရားဟာရှိတယ်ဘာလဲလို့ဆိုနိဗ္ဗာန်နိဗ္ဗာန်ကိုဒါကြောင့်ဟိုအရှိတရားလို့ပြောလို့ရတယ်နိဗ္ဗာန်ကိုဘယ်အကြောင်းကထုတ်လုပ်တယ်လို့အကြောင်းတရားရှာပြီးပြောเสียမှာမလို့နိဗ္ဗာန်ကိုထုတ်လုပ်တဲ့အကြောင်းလည်းမရှိဘူးသို့တော့နိဗ္ဗာန်ကိုရောက်စေတတ်တဲ့အကြောင်းတော့ရှိတယ်ဒါနကောင်းမှုလုပ်တယ်သီလစောင့်တည်တယ်ကမ္မထဘာဝနာပွားများအထောက်တယ်ဒါတွေကနိဗ္ဗာန်ကိုရောက်စေတတ်တဲ့အကြောင်းတရားတွေသို့တော့အဲ့ဒီအကြောင်းတရားတွေကနိဗ္ဗာန်ကိုဖန်တီးတဲ့အကြောင်းတရားတွေမဟုတ်ဘူးဒါကြောင့်နိဗ္ဗာန်ဒီအရှိတရားထာဝရရှိတဲ့အရှိတရားဆိုတာတမ်းတော့အဲ့ဒါကြောင့်မလို့အသာဒအဖြစ်တရားမဟုတ်ဘူးအရှိတရားလို့ပြောတာနိဗ္ဗာန်ဘာဖြစ်လို့လဲဆိုတော့မိငိမ့်နေဆိုတာကိုပဲကြည့်ကြည့်ပေါ့ငိမ့်အေးမှုဆိုတာဟာမိမရှိမှုကိုပြောတာမိမရှိတဲ့နေရာတိုင်းကိုငိမ့်တယ်လို့ပြောလို့ရတာမိတောင်ပြီးတဲ့နေရာမှာအဲ့ဒီမိတောင်ကလေးငိမ့်သွားမှအငိမ့်လို့ပြောလို့ရတာသူတော့ငိမ့်တယ်ဆိုတာမရှိဘူးလားဆိုရှိအငြင်းလန်းရှိနေတယ်အရာတစ်ခုငိမ့်အေးတယ်ဆိုတဲ့သဘာဝအငြင်းလန်းရှိတယ်သူဘာနဲ့တတ်မှတ်ပြီးတော့ပြောရတော့ဆိုလို့ရှင်တစုံတစ်ခုကိုရည်ညွှန်းပြီးတော့ပြောရတယ်မိတောင်ဤငိမ့်မှုဆိုငြိမ်းတာကဒီနေရာမိတော့ငြိမ်းသွားတာကိုပြောတာကိလေသာရဲ့ငြိမ်းမှုဆိုကိလေသာငြိမ်းသွားတာကိုပြောတာသင်္ခါရတို့ရဲ့ခြုံငြိမ်းမှုဆိုသင်္ခါရတွေငြိမ်းသွားတာကိုပြောမရှိဘူးဆိုတာကစဉ်းစားကြည့်မရှိဘူးဆိုတာငိုတဲ့ကမရှိဘူးဘယ်လိုမှလည်းမရှိဘူးဆိုပါတော့ယုံမှဂျိုးမရှိဘူးပေါ့လိမ္မာအမွေးမရှိဘူးဆို။လောကမှာမရှိဘူးလို့သတ်မှတ်ထားတဲ့အရာရှိကိုမရှိတဲ့အရာကိုပြောတာ။အဲ့ဒီလိုနိဗ္ဗာန်ဆိုတာမရှိတဲ့အရာမဟုတ်ဘူး။ရှိနေတဲ့အရာ။သို့မဟုတ်အဖြစ်တရားမဟုတ်ဘူး။အရှိတရားလို့ဒီလိုပြော။နိဗ္ဗာန်ကထာဝရရှိနေတဲ့အရှိတရားလို့ဒီလိုဆိုတယ်သောထာဝရရှိနေတဲ့အရှိတရားကိုအဖြစ်တရားနဲ့သတ်မှတ်ပြီးတော့ပြောကြရတယ်။ဥပမာမယ်ဒုက္ခဆိုတာဖြစ်ပေါ်လာတဲ့ဒုက္ခတရား။ဒုက္ခတရားရဲ့ငြိမ်းအေးမှုဆိုတဲ့និရောဓဒုက္ခនិရောဓနိဗ္ဗာန်လို့သူတို့ပြောတယ်။အဖြစ်တရားနဲ့သတ်မှတ်ပြီးတော့ငြိမ်းတတ်ကိုဖော်ပြောရတယ်။အလို့ဆိုရင်နားမလည်နိုင်ဘူးပေါ့။ဒါကြောင့်မို့နိဗ္ဗာန်ဟာတိမ်ဝေးတယ်။သိဖို့ခက်တယ်။ နိဗ္ဗာန်အကြောင်းကိုပြောပြီးတော့ညင်းစရာခုံစရာမလိုပါဘူးတချို့ကနိဗ္ဗာန်အကြောင်းပြောပြီးတော့ညင်းခုံကိုမမရောက်ဘူးပဲနေပါပြတော့ညင်းနေပြလဲနော်ညင်းစရာမလိုမြတ်စွာဘုရားဓမ္မစကြာမှာဟောထားတာပဲနိဗ္ဗာန်ဆိုတာဘာလဲဒုက္ခနိရောဓဒုက္ခဆိုတာဘာလဲယုတ်ဒီနံနေခေါ်တာပဲအဲ့တော့ရှင်းနေတာပဲဒုက္ခချုပ်ငြိမ်းသွားတာနိဗ္ဗာန်ဘာလို့ချုပ်ငြိမ်းသွားတာတော့အကြောင်းပြသွားလို့ချုပ်ငြိမ်းဆိုတော့ကြောင်းနိုင်နေတဲ့တိုင်းမှာဖျောင်းနယ်လေးတိုင်းထွန်းထားတယ်ဖျောင်းစီလည်းကုံသွားတယ်ဘီးစာလေးလည်းကုံသွားတယ်ပြီးတော့ကလေးရှိသေးလားဖျောင်းနိုင်မှာတေချာကြည့်ဖျောင်းနိုင်လေးထွန်းပြီးကြည့်ပြီးတော့ကလေးအဲ့ဒီပြီးတော့ကလေးကဘသူပေါ်မှာမီးနေတယ်လဲဆိုရင်မီးစာကလေးနဲ့ဖျောင်းစီကိုမီးနေတယ်ဖျောင်းစီကုံသွားပြီးမီးစာမရှိတော့ဘူးဆိုတော့အဲ့ဒီမီးတောင်ကြီးရှိနိုင်သေးရဲ့လားမရတည်နိုင်တော့မရတည်နိုင်ဒါဘာပြောတာလဲဆိုတော့အကြောင်းရက်သွားလို့ရှိရင်ခုနကမီးတောင်လေးကိုထောက်ပံ့ထားတဲ့အကြောင်းတရားနှစ်ခုရှိတယ်လူမသိတဲ့အကြောင်းတရားတစ်ခုရှိသေးတယ်လေပေါ့နော်အဲ့ဒီကြောင်းနိုင်မီးလေးမီးစာတို့လည်းရှိတယ်ဆီလည်းရှိတယ်အဲ့ဒါကိုလေလုံထဲမှာထဲမှာထည့်လိုက်မယ်တစ်ခုနဲ့အုပ်လိုက်မယ်လေလုံအောင်လုပ်လိုက်ရင်လည်းငြိမ့်သွားမှာပဲလေအဲ့တော့အဲ့ဒီအကြောင်းတော့အသာထားလိုက်ရောအကြောင်းတွေရှိတယ်လို့ဆိုတာမှတ်တာအကြောင်းတွေရှိနေသေးတယ်များကာလပတ်လုံးဟောဒီမိတော်ကလေးကဆက်ပြီးရှိနေဦးမယ်အကြောင်းမရှိတော့လို့ချုပ်သွားပြီးပျောက်သွားပြီးဆိုတဲ့အဲ့ဒီမိတော်တွေဟာနောက်ဘယ်ခါမှပြန်မလာတဲ့ချုပ်ငြိမ်းမှုပဲကိုရောက်သွားအဲ့ဒါလေးလိုပဲဒုက္ခဆိုတာမိတော်ကလေးနဲ့တူတယ်မိတော်ကလေးနဲ့တူတဲ့ဒုက္ခဆိုတာဘသူ့ကိုညှဉ်းညွမ်းတာလဲဒီစကားလုံးကအရာထဲမှာပြောတဲ့ဩစားစရာမရှိဒုက္ခဒုက္ခနေမကောင်းတဲ့ဒုက္ခဒုက္ခအဲ့ဒီဒုက္ခကိုပြောတာမဟုတ်ဘူးဒုဆိုတာအာမကူလောက်ပြီးတော့ခြေနဲ့ဆရာမကောင်းလို့ဆက်ဆုပ်ရွှေရှာဝယ်ကောင်းတယ်ဆိုတဲ့အတိတ်ခဆိုတာကိုယ်ထင်တဲ့အတိုင်းဘာမှမဟုတ်ဘူးအဲ့ဒီအဓိပ္ပာယ်နှစ်ခုနဲ့ရည်ညွှန်းပြီးတော့ပြောတာဒုက္ခဒုဆိုတာကုသိတဝိသုရိမေမှာဒီတိုင်းပဲဖွင့်ဆိုထားတယ်ဒုဆိုကုသိတကုသိတဆိုခြေနဲ့ဆရာမကောင်းဘူးရောစရာကောင်းတယ်ခဆိုတာထင်တဲ့အတိုင်းဘာမှရှိတဲ့အရာမဟုတ်ဘူးအဲ့ဒီနှစ်ခုပေါင်းဆက်ထားတာအဲ့ဒီကဒီဒုက္ခဆိုတဲ့စကားလုံးလေးကဘသူ့ကိုညှဉ်းညွမ်းတာတော့ဆိုဘုန်းကြီးတို့တည်းရဲ့တဏ္ဍာမှာဖြစ်နေတဲ့ယုံနဲ့နံဒီနှစ်ခုညှဉ်းညွမ်းတာအဲ့ဒီယုံနဲ့နံဆိုတဲ့ဒီနှစ်ခုဒီမိတော့ကလေးနဲ့အနာသံတူပြီအဲ့ဒီမိတော့ကလေးကိုဖျောင်းစီနဲ့မိစာကနေပြီးတော့အားပေးနေတယ်လို့ဒီဒုက္ခလေးကဘယ်ပေါ်မှာတင်းနေတော့ဆိုဆိုင်းရဆိုင်းအကြောင်းတရားတွေပေါ်မှာတင်းနေတယ်အဲ့ဒီအကြောင်းတရားကုံဆုံးသွားတာနဲ့တကြိမ်နဲ့မိတော့ကလေးကယက်တီခွင့်မရှိတော့ပြောမယ်ဆိုရင်နိဗ္ဗာန်ရဲ့သဘောဟာအဲ့ဒါမျိုးကိုညီညွတ်ပြီးပြောတာဘဝကိုတွေ့တာတဲ့ပုဂ္ဂိုလ်တွေကတော့ကြမ်းခံပြီးတော့နိဗ္ဗာန်ပျော်စရာကောင်းတဲ့ဒေသလို့ဘဝတဏ္ဍာဆိုဘဝဆိုတာဆက်လက်ဖြစ်ပေါ်နေတာကိုကျင့်နဲ့နေဘဝတဏ္ဍာလူတွေမှာဘလောက်ဒုက္ခရောက်နေနေဘဝကိုတွေ့တာပဲတဏ္ဍာဆက်လက်ရှိနေကြတာဖြစ်ချင်းနေတာပဲမဖြစ်ရဘူးဆိုရင်ကြောက်သွားမှာပဲရှင်းတယ်အေးနိဗ္ဗာန်ကျရင်ဘာမှမဖြစ်တော့ဘူးဆိုကြောက်သွားမှာဘာဖြစ်လို့လဲဆိုဖြစ်ချင်းနေလို့ဖြစ်ရတဲ့ဒုက္ခကိုမြင်ပြီးဖြစ်ရတာကိုဒုက္ခလို့မြင်ပြီးမကောင်းမှုလို့မြင်လာပြီးဆိုတဲ့ပုဂ္ဂိုလ်တရားဟာဖြစ်ချင်ပါအောင်မလားဖြစ်ချင်တော့ဘူးအဲ့တော့သင်္ခါရဆိုတဲ့ဒုက္ခလို့ခေါ်တဲ့ယုတ်ဒိဏ္ဍတွေလုံးဝချုပ်ငြိမ်းသွားတာကိုလည်းနိဗ္ဗာန်လို့ခေါ်တယ်အဲ့ဒီနိဗ္ဗာန်ဟာအရှိတရားလို့ပြောပြတယ်ဘာဖြစ်လို့သွားလို့ဆိုချုပ်ငြိမ်းမှုဆိုတဲ့သဘာဝလေးရှိနေတယ်ဒါကိုပြောတာနော်ချုပ်ငြိမ်းမှုဆိုတဲ့သဘာဝလေးကလောကမှာရှိနေရှိနေတယ်အမြဲထာဝရရှိနေတယ်ခုနကလုံးလိုက်လို့ဖြစ်သွားတဲ့အရာမဟုတ်ဘူး တစုံတစ်ခုကလုတ်ပေးလိုက်လို့ဖြစ်သွားတဲ့အရာတစ်ခုမဟုတ်ဘူးချုပ်ငြိမ်းမှုဆိုတာထာဝရရှိနေတဲ့အရာတစ်ခုအဲ့ဒါနိဗ္ဗာန်သဘောကိုတွေးတောဆင်ခြင်ပြီးတော့ကြည့်ဖို့ပေါ့ကောင်းပြီနိဗ္ဗာန်ကအရှိတရားအခုပြောတဲ့စိတ်တို့စေတသိက်တို့ရုပ်တို့လို့ဆိုတဲ့ဒီရုပ်နဲ့နာမ်ကအဖြစ်တရားလို့ပြောဘာဖြစ်လို့ဖြစ်တရားလို့ပြောတာလဲကြည်ခွနာကဖျောင်းတိုင်းမီးလေးကိုဖျောင်းတိုင်းမီးလေးကိုဘယ်သူကမွေးဖွားပေးလိုက်လဲဆိုရင်အကြံပြင်းပြောမယ်ဆိုရင်မီးချစ်ဖူးကနေပြီးတော့မွေးဖွားပေးလိုက်အဲ့ဒါလည်းအကြောင်းပဲမီးချစ်ဖူးလေးတော့မဟုတ် gas မီးချစ်ကနေပြီးတော့ချက်လိုက်တဲ့အခါမီးတော့ကလေးမရှိဘူးအဲ့ဒီမီးတော့လေးကိုဖျောင်းတိုင်းမှာရှိတဲ့မီးစာလေးကိုကူးပေးလိုက်အဲ့တော့ gas မီးချစ်မှာရှိနေတော့ကမီးတောင်ကလေးကလည်းပဲ gas ဆိုတာရဲ့ခေါဏကဖိပုတ်တဲ့ပူပြီးတော့ဟောလားဘိန်းလုံးလေးရဲ့တန်ရဲ့အဲ့ဒီဟာဖိပုတ်မှုကြောင့်ပူဓာတ်ဖြစ်လာတာရဲ့လူတယောက်ရဲ့ဖိအားရဲ့အဲ့ဒီအကြောင်းသုံးခုပေါင်းစုံလိုက်တဲ့အခါကျတော့မီးတောင်ကလေးပေါ်လာတာသူလည်းသူ့အကြောင်းနဲ့သူပဲအဲ့ဒီမီးတောင်ကလေးကိုဖျောင်းတယ်မိစားကိုကူးပြီးတော့ပေးလိုက်တဲ့အခါကျတော့ဖျောင်းတယ်မိစားကိုရောက်တဲ့မိတော်ကလေးကိုဘယ်အကြောင်းတရားဘယ်ဟာတွေကဆက်ပြီးတော့ထောက်ပံ့ကူညီနေတယ်လဲဆိုရင်ဖျောင်းတယ်မှာရှိတဲ့မိစားနဲ့ဖျောင်းစီကထပ်ပြီးကူညီနေတယ်အကြောင်းတွေကထောက်ပံ့နေတာမဟုတ်လားအဲ့လိုပဲလူရဲ့ခန္ဓာကိုယုံနဲ့တရားကိုလည်းဆံရဆံရဖြစ်စေတတ်တဲ့အကြောင်းရှိတယ်လို့ထောက်ပံ့ပေးလိုက်တဲ့အကြောင်းရှိတယ်ဆိုလိုတာကတော့ producing causeproducing cause ထုတ်လုပ်တဲ့အကြောင်းအကြောင်းဆိုတာအမျိုးမျိုးရှိတယ်ဇနကဆိုတာဖြစ်စေတတ်တဲ့အကြောင်းအဲ့ဒါကို producing cause လို့ခေါ်တယ်ဖြစ်စေတဲ့အကြောင်းထုတ်လုပ်တဲ့အကြောင်နောက်ဖျောင်းဆိုင်တို့မိစားတို့ကဒီမိတော့ကလေးကိုမွေးဖွားပေးတာဟုတ်ကဲ့လားမဟုတ်ဘူးเนาะဆက်လက်ရှင်သန်းနေအောင်ထောက်ပံ့ပေးရတာဖြစ်သောကြောင့်သူတို့ကြတော့ supporting cause ဥပထမ္မကလို့ခေါ်တယ်ထောက်ပံ့ထားတဲ့အကြောင်းလေကလေးရှိနေတဲ့အောက်ဆီဂျင်ပေါ့လေပြောမယ်ဆိုရင်အဲ့ဒါလေးရှိနေတာက supporting cause ပဲအဲ့တော့ producing cause ကထုတ်လုပ်ထားတဲ့အရာကို supporting cause ကထိန်းပေးထားအဲ့ဒီ cause တွေမရှိတော့ဘူးဆိုတာနဲ့တကြိုင်နဲ့ဒီမိတော်လေးရဲ့ရှင်တန်မှုကရဆိုင်မသွားဘူးလားရဆိုင်သွားတယ်လူဘဝဒုက္ခနာလည်းဒီတိုင်းပဲမှာပဲ producing cause ရှိတယ် supporting cause ရှိတယ်အဲ့ဒီ cause နှစ်ခုထိမ့်သိမ်းဆောင်ရှောက်ထားတဲ့အချိန်လေးမှာရှိနေတယ်မြတ်စွာဘုရားကသဗ္ဗေသင်္ခါရာလို့ဆိုတာဒီဟာကိုရည်ညွှန်းပြောတယ်တန်ဆိုတာအကြောင်းတရားတွေကစုပေါင်းပြီးတော့ခါရလုံဆောင်ဖန်တီးထားတာလို့ပြောတာကြည့်ဒီတစ်ခုလည်းမဟုတ်အကြောင်းတွေကစုပေါင်းပြီးတော့လုံဆောင်ထားတာ United condition United cause တွေကနေပြီးတော့သူရဲ့အင်အားစွမ်းအားတွေကိုတညီတဲ့အသုံးပြုပြီးတော့ဖန်တီးထားလိုက်လို့ရပ်တည်နိုင်အဲ့ဒါကြောင့်ဘုပ္ပထမ်းမှာဆိုရင် 24 conditions ဆို24ပစ္စည်းဖျားဟောတာတခုနဲ့တခုဆက်သွယ်ပြီးတော့ဒီလိုယက်တည်နေတာဒါသင်္ခါရအဲ့တော့သင်္ချာစဉ်းစားကြည့်မယ်ဆိုရင်ဘလောက်ကြောက်စရာကောင်းလို့ဆိုရင်အကြောင်းပေါ်မှာမိတည်နေတဲ့အရာတစ်ခုဟာပျက်စီးလွယ်ဖို့ကတိတ်သေးချာတယ်အကြောင်းပေါ်မှာအားကိုးနေရတဲ့အကြောင်းပြတ်သွားတာနဲ့တည်းနဲ့ပါသွားပြီလားဖြစ်အကြောင်းပြက်သွားတာနဲ့တကယ်နဲ့ပါသွားပြီမိစာကုံသွားမယ်စီကုံသွားမယ်ဆိုရင်မိတော်ကလေးကယက်တည်နိုင်မှာမလားယက်တည်နိုင်တော့ဘူးအကြောင်းတွေကုံသွားတာအဲ့ဒီသဘောကိုဆင်ခြင်စဉ်းစားကြည့်လို့ရှိရင်ကိုယ့်ရဲ့ဘဝလေးကိုဆင်ခြင်လို့ရတာပေါ့ဒီလေဒုရယာ၄၀နဲ့အမျှရုပ်ခန္ဓာကိုယ်ကြီးအတွက်ဘာတွေလုပ်နေကြရတော့ဆိုရင်၄၀နဲ့အမျှဥတ္ထုနဲ့အာဟာရလို့ဆိုတာပြတ်တာတဲ့ဥဒုမာနေကြရတယ်အာဟာရနဲ့ဖြည့်တင်းပေးနေကြရတယ်အခြေခံအကြောင်းတရားကတော့ကံပေါ်ကံကနေပြီးတော့ထုတ်လုပ်ပေးလိုက်တဲ့ဘဝလေးတစ်ခုမှာဥဒုတွေအာဟာရတွေစိတ်တွေကဒ တွေကထောက်ပံ့ကူညီပေးတာတော့အခုလိုရည်တည်နေကြတာအဲ့ဒီအကြောင်းတရားတွေကိုကြည့်လိုက်လို့ရှင်သူတို့ကလည်းမြဲလားဆိုမမြဲဘူးသူတို့မှမမြဲပဲနဲ့သူတို့ထောက်ပံ့ထားတဲ့အရာဘယ်လိုလုပ်မြဲလို့ရမြတ်စွာဘုရားကရှင်းရှင်းလေးတန်ရုပ်ပါဠိတော်မှာဆိုအနိစ္စတံဘူတံအနိစ္စတံဘူတံမမြဲတဲ့အကြောင်းတရားကထုံလုံလိုက်တဲ့အကျိုးတရားဟာကုတော်နိစ္စံဘဝိတ္တိဘယ်လိုလုပ်မြဲနိုင်မှာတော့တဲ့အရာပြောလို့ပြောထားတာနော်အနိစ္စတံဘူတံကုတော်နိစ္စံဘဝိတ္တိမမြဲတဲ့အရာကထုံလုံထားတဲ့အရာလေးတစ်ခုဟာဘလို့လုံးမြဲမှာလဲမမြဲတဲ့သဘောကိုစဉ်းစားစဉ်းစားလို့ရအဲ့တော့မမြဲတဲ့အရာတွေကထုံလုံထားတယ်ဆိုတော့ဘုန်းကြီးတို့စိတ်အကြောင်းကိုကြည့်ကြရအောင်အများဖြင့်ချင်းနေကြတယ်စိတ်ကဘယ်မှာရှိဘိုင်ထဲမှာရှိတယ်နှလုံးထဲမှာရှိတယ်အုံနောက်ထဲမှာရှိတယ်ဒီလိုပြောနေကြစိတ်ကပြတ်တာလည်းမဟုတ်တော့အိပ်နေတဲ့အချိန်မှာဘဝင်စိတ်ရှိတယ်နိုးလာတဲ့အခါမျက်စိကမြင်မြင်သည့်စိတ်တွေဖြစ်တယ်။ဝိသိစိတ်တွေဖြစ်တယ်။နားကကြားရင်ကြားသည့်စိတ်တွေဖြစ်တယ်။ဒီလိုလူတွေရဲ့စိတ်နဲ့ကိုယ်နဲ့ဟာမကင်းမကွာအမြဲတမ်းဖြစ်နေတာဆိုတော့စိတ်ဟာအမြဲတမ်းရှိနေတယ်လို့ဒီလိုထင်ရောင်ထင်မှားဖြစ်ဖို့ illusion လို့ခေါ်တယ်။ illusion ဖြစ်တာထင်ရောင်ထင်မှားတွေဖြစ်တယ်။ဒါကြောင့်စိတ်ဟာသာဝရရှိနေတဲ့အရှိတရားမဟုတ်ဘူးတဲ့အကြောင်းအကျောင်းဖြစ်ပေါ်လာတဲ့အဖြစ်တရားများလာဖြစ်ပါလေ။ဒါကြောင့်မို့စိတ်ကိုဇာတဖြစ်ပေါ်လာတဲ့တရားဖြစ်လာတဲ့တရားဆိုကြတဲ့ကဆံရအကြောင်းတရားကထုံလုံးလိုက်လို့ဖြစ်လာတာ။ဖြစ်လာပြီးတော့လေပြန်ပြီးတော့ပျက်စီးသွားရတယ်။နောက်အကြောင်းတရားတစ်ခုကထပ်ပြီးထုံလုံးတယ်ထပ်ပြီးထုံလုံးတယ်မပြတ်ထုံနေသည့်အတွက်ကြောင့်ရပ်တန့်ပြီးတော့မနေဘူးဆက်ဖြစ်နေတယ်တခါထုတ်တခါဖြစ်တယ်နောက်တခါထုတ်နောက်တခါဖြစ်တယ်ဆိုမမြဲတဲ့သဘောလည်းမထင်ရှားဘူးလားအေးစိတ်တိုင်းစိတ်တိုင်းဟာသူ့ဆံရအကြောင်းတွေကြောင့်ဖြစ်တယ်ဆိုတော့ဘုန်းကြီးတို့တွေကစိတ်ရဘယ်မှာရှိတုံးလို့ဆိုအုံနောက်ထဲမှာရှိတယ်လို့ပြောလို့ရမလားမရပါဘူး condition တစ်ခုအနေနဲ့တော့ပြောလို့ရတယ်ပေါ့နှလုံးသားထဲမှာရှိတယ်လို့ရောပြောလို့ရမလားအဘိဓမ္မာသင်ထားတဲ့ပုဂ္ဂိုလ်တွေကဟရိယဝတ္ထုကိုမိကြီးတော့ဖြစ်တယ်ဆိုဟရိယဝတ္ထုထဲမှာစိတ်ရှိနေတဲ့အောင်ရောစိတ်ထဲမှာတည်လို့ထင်တတ်ကြ။အေးတချို့ကြတော့စိတ်ဟာရုပ်ရဲ့အကျိုးဆက်လို့ဒီလိုယူဆတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်အနောက်တိုင်းကပုဂ္ဂိုလ်တွေ။စိတ်ဆိုတာအုံနောက်ကိုခေါ်တာလို့အာယုကျော်တွေကိုခေါ်တာလို့ယေရှုဘုရားကအုံနောက်နဲ့အာယုကျော်နဲ့ဟာတခြားစီဆိုပါစို့ကက်စ်မီတင်လေးထဲမှာခေါင်းကအမားအမားချင်းပို့လို့ရအောင်ဘိန်းကလေးပါတယ်ကက်စ်ပါတယ်လူတူတယောက်ရဲ့အားဆိုင်ပြီးတော့ဖိချင်မှုလေးပါတယ်အဲ့ဒီအကြောင်းလေးဆုံလိုက်တဲ့အခါကျတော့မိတော့ကလေးဆက်ပေါ်လာအဲ့ဒါလိုပဲလူရဲ့တဏ္ဍမှာကံတရားကဖန်တီးထားတဲ့ possibility ဆိုတာဖြစ်နိုင်ခြေလေးတွေတော့ရှိတာပေါ့သို့တော့တွေးကြည့်လိုက်လေမိကြီးဖူးထဲမှာ guest မိကြီးထဲမှာမိရှိသလားလို့မေးလို့ရှင်ဘယ်လိုဖြစ်လို့ရဘုန်းကြီးတို့မနစ်တော့ကမေလဂျာမနီနာကဩစတြေးလျဆိုနိုင်ငံရှိအဲဒီဩစတြေးလျနိုင်ငံမှာမြို့တော်ကဗီယင်နာအဲဒီဗီယင်နာတက္ကသိုလ်ရဲ့အကြီးကြီးဗီယင်နာတက္ကသိုလ်ကပေါမောက်ဖတ်တယောက်ကဖိတ်ပြီးစိတ်ကြောင်ဟောပေးပါဆိုလို့နှဲ့ရသွားဟောပြီးတော့မေကုန်းနေမေအဲဒီမှာစိုက်ကောလိုဂျီနဲ့ပတ်သက်တဲ့ပေါမောက်ဖတ်တယောက်နဲ့ပတ်သက်ဘုန်းကြီးကမေးလိုက်တယ်စိတ်ဟာသူရဲ့တဏ္ဍမှာရှိနေသလားလို့ဆိုသူရှိနေတယ်ဘယ်မှာရှိအောင်အုံနောက်ထဲမှာရှိနေတယ်အဲ့ဒါလို့ဖြေ ုံနောက်ထဲမှာရှိတယ်လို့ဖြစ်သူတို့ကအုံနောက်ကိုပဲစိတ်လိုယူတာရှိတယ်အဲ့လိုဖြေတော့ဘုန်းကြီးမေးလိုက်တယ်အဲ့လိုဆိုလို့ရှိရင်လို့ဒီတာထဲမှာအတန်ရှိနေသလားလို့ပီယာနိုထဲမှာအတန်ရှိလားဆိုမရှိဘူးဒါပြည့်အဲ့ဒီအတန်ဘယ်အရရောက်လာလို့ဆိုတိခတ်တဲ့ပုံကုန်နဲ့ခုနကဆိုင်ရဆိုင်ရအကြောင်းတွေဆုံလို့ပေါ့ကဲစမီဒီထဲမှာမီးရှိလားမရှိဘူးအဲ့ဒီမရှိတဲ့လို့တို့ရဲ့အုံနောက်ထဲမှာလည်းစိတ်ရှိနေတာမဟုတ်ဘူးနှလုံးသားထဲမှာလည်းစိတ်ရှိနေတာမဟုတ်ဘူးဆရာဆရာအကြောင်းတရားတွေကြောင့်သာဖြစ်ပေါ်လာတယ်လို့ဘုရားဘာသာတရားတော်အရာဒီလိုနားလည်ရပါတယ်လို့ထပ်ပြီးရှင်းပြတယ်သူတို့စဉ်းစားသွားတယ်သူတို့တစ်လုံးလက်ခံလာတာအုံနောက်ကိုပဲစိတ်လို့ခေါ်လာတာအာယောကနေပြီးတော့အုံနောက်ဒီပေါ့အစီအမြင်အာယုံကနေပြီးတော့ဝင်လာတယ်ဝင်လာတယ်ကနေပြီးအစင်းစင်းသတင်းပို့ပြီးတော့လှုပ်ရှားသွားတယ်အစိတ်ဖြစ်ပေါ်လာတယ်လို့ဒီလိုယူဆထားတာဆိုတော့သူတို့အတွေးခေါ်နေတာပြောင်းဖို့ရရုပ်တရက်အမှန်တမ်းမှခက်ခဲတယ်အဲ့တော့ဘုရားတရားတော်ရကဒီအာယုံကြောတွေပါလေဆိုတော့ possibility စိတ်ဖြစ်ပေါ်စေနိုင်တဲ့နေရာဌာနမျိုးသာဖြစ်တယ်စိတ်မဟုတ်ဘူးယုတ်တရားများလာဖြစ်တယ်စိတ်ဆိုတာယုတ်တရားကိုအမိပြုပြီးတော့ဖြစ်လာတဲ့ဘာဝတရားတစ်ခုပဲယုတ်ကိုလည်းစိတ်ခေါ်တာမဟုတ်ဘူးသူတို့ကယုတ်ကိုတချို့ကစိတ်လို့ယူဆတယ်စိတ်ဆိုတာမရှိဘူးယုတ်ရဲ့လှုပ်ရှားမှုကဖြစ်တယ်လို့ဒီလိုဆိုတဲ့ပုံစံတွေကဆိုတယ်အဲထားတော့ဘုန်းကြီးတို့အဘိဓမ္မာကျမ်းအရာဆိုလို့ရှိရင်စိတ်ဆိုတာဟာအရှိတရားမဟုတ်ဘူးအဖြစ်တရားလို့ပြောလို့ရတယ်အရှိတရားဆိုတာနိဗ္ဗာန်အဖြစ်တရားဆိုတာအကြောင်းကိုမျောငဲ့နေရတယ်အကြောင်းစုံစည်းမှဖြစ်တယ်ဒါကြောင့်မို့လို့စိတ်ဟာအဖြစ်တရားအဖြစ်တရားဖြစ်လို့ရသော်ဘုရားကဓမ္မတိလေးပါဠိတော်မှာဥပ္ပန္နံဟောတိဆိုပြီးတော့အကြောင်းတရားတွေနဲ့အကျိုးတရားတွေနဲ့ဒီလိုဟောတာဥပ္ပိစတိနဲ့ဟောတာဖြစ်တယ်လို့ပဲဟောရှိတယ်လို့မဟုတ်ဘူးเนาะအဲ့တော့စိတ်လေးကဘယ်လိုဖြစ်ပေါ်လာသလဲဆိုတာကိုလေ့လာကြည့်ဖို့ရအတွက်လိုအပ်တဲ့အခြေခံအချက်ကလေးတွေကိုပထမကြည့်ရအောင်ရုပ်ကိုအမိပြုပြီးတော့စိတ်ကလေးဖြစ်လာတယ်အဲ့တော့စိတ်ကိုဖြစ်ပေါ်လာစေတတ်တဲ့နေရာတိုင်းကတော့စိတ်ကိုဖြစ်စေနိုင်ဘူးပေါ့ဖြစ်ပေါ်စေနိုင်တဲ့ရုပ်တွေကိုကြည့်ရမယ်ဆိုလို့ရှိရင်စိတ်ဟာဘာကြောင့်ဖြစ်လာဘယ်လိုဖြစ်လာတယ်လဲဆိုရင်ဝိထုနဲ့အာယုံစုံလို့ဖြစ်တာရှင်းအောင်ပြောရမယ်ဆိုလို့ရှိရင်လက်နဲ့စီနဲ့ထိပြီးသွားလို့ရှိရင်အတန်လေးထွက်မလာဘူးလားဆောင်းကျိုးနဲ့လက်ကလေးနဲ့ထိလိုက်လို့ရှိရင်အတန်မထွက်ဘူးလားအဲ့ဒီစုံစည်းမှုတည်စုံစည်းရဆိုတိခတ်တာကိုပြောတယ်နော်စုံစည်းမှုတည်အတန်ထွက်ပေါ်ခြင်းအကြောင်းဖြစ်တယ်လို့ပဲဒုက္ခနာကုန်မှာရှိတဲ့ရုပ်တရားတွေနဲ့သို့မဟုတ်နန္တရားနဲ့ပြိမဗဟိတကအာယုန်တွေနဲ့စုံစည်းမှုဟာစိတ်ဖြစ်ပေါ်ဖို့ရအကြောင်းတစ်ခုပဲစာလို့ပြောရင်ဝဋ္ထုအာယောဝဋ္ထုဆိုတာစိတ်ရဲ့ဖြစ်ရာတည်ရာတည်တယ်ဆိုတာအကြာကြီးတည်နေတာမဟုတ်ဘူးစိတ်ရဲ့ဖြစ်ရာမှီရာလို့တူပြောဥပမာမဲ့အတန်လေးဟာစောင်းတန်လေးဆိုရင်စောင်းတန်လေးကဘယ်လိုမှီးနေတယ်ဆိုရင်စောင်းကျိုးနဲ့စောင်းအုပ်ကိုမှီးနေစောင်းကျိုးနဲ့စောင်းအုပ်ကစောင်းတန်ရဲ့မှီရာဖြစ်တယ်လူ၏လက်ကစောင်းတန်ရဲ့မှီရာဟုတ်ကဲ့လားလက်ကထွက်တဲ့အတန်မဟုတ်ဘူးနော်လက်ကထွက်တဲ့အတန်မဟုတ်ဘူးစောင်းရိုးနဲ့စောင်းအိုးကနေထွက်လာတဲ့အတန်ဒါကြောင့်မလို့ဒီအတန်လေးဟာစောင်းရိုးစောင်းအိုးကိုမှီတယ်လက်ပေါ်မှာမှီတာမဟုတ်ဘူးထို့တူပဲမျက်စိနှလုံးဖွင့်ပြီးတော့ကြည့်လိုက်လို့အမြင်အာရုံလေးတွေမျက်စိနဲ့လာပြီးတော့ထိလိုက်တယ် impeachment အာယုန်နဲ့ဝတ္ထုနဲ့ထိလိုက်တာတာမန်ကြီးရင်တော့ဒီထိခိုက်မှုတွေကဘာမှတာမန်ပုဂ္ဂိုလ်ကြီးကြားနိုင်လောက်တဲ့အနေထားမရှိဘူးသူရဲ့သူ့စွမ်းအားကစိတ်တစ်ခုဖြစ်ပေါ်စေလောက်အောင်ပြင်ထန်တယ်စိတ်တစ်ခုဖြစ်ပေါ်လာစေနိုင်မျက်စိနဲ့အဆင့်အာယုန်တွေကထိခိုက်မှုတွေပဲအဲ့ဒါတွေဆွန်လိုက်တာထိလိုက်တာပဲနော်လူတွေကတော့ထိလိုက်တယ်လို့မသိလိုက်ဘူးပေါ့ဥပမာမဲ့အတန်လေးကနားနဲ့ထိလိုက်တယ်အနံ့လေးနဲ့နှာခေါင်းနဲ့ထိလိုက်တယ်အရသာနဲ့ဒါလေးကျတော့ထိမှန်းသိတာတယ်ပေါ့နှာခေါင်းနဲ့အနံ့နဲ့ထိတာသိတာတယ်အရသာနဲ့ရှာနဲ့ထိတာလည်းသိတာတယ်ခန္ဓာကိုယ်နဲ့ဒီဖွတ်တပ်ပါရုံနဲ့ထိတာလည်းသိတာတယ်မျက်စိကနေပြီးတော့ရူပါယုံကနေမျက်စိကိုအဆင်းအာယုံတွေကမျက်စိကိုလာထိတာကြတာသိမ့်မသိတာသို့တော့အဲ့ဒီထိခိုက်မှုရဲ့စွမ်းအားဟာဘလောက်ပြင်းလဲလို့ဆိုလို့ရှိရင်စိတ်တစ်ခုမွေးဖွားစေတယ်ဒီထိခိုက်မှုတွေဒါကြောင့်သုတ္တံပါဠိတော်တွေမှာမြတ်စွာဘုရားကသက္ခုံစပဋိစ္စရူပိစ္စဥပိစ္စတိသက္ခုဝိညာဏသက္ခုပတ္တရယုံနဲ့အဆင်းအာယုံဒီနှစ်ခုကိုမှီပြီးတော့သက္ခုဝိညာဉ်စိတ်လေးကဖြစ်ရပါတယ်လို့ဒီလိုခေါ်တာเนาะအဲ့တော့ဒီသက္ခုဝိညာဉ်လို့ဆိုတဲ့မြင်သိစိတ်ကလေးဟာမျက်စိထဲမှာလည်းရှိတာမဟုတ်ဘူးသူသက္ခုပတ္တာရယုတ်မျက်စိကိုလာပြီးတော့ထိတယ်ရူပယုံထဲမှာလည်းရှိနေတာမဟုတ်ဘူးသူတို့နှစ်ခုကြားမှာလည်းရှိနေတာမဟုတ်ဘူးဘယ်မှာမှရှိနေတာမဟုတ်ဘူးဒါကြောင့်မို့အရှိတရားမဟုတ်ဘူးလို့ပြောဒီလေပူရှင်းအောင်လို့စဉ်းစားကြည့်ပေါ့ဆောင်းမျိုးလေးကိုလက်နဲ့တီးခတ်လိုက်လို့ဆောင်းတန်ကလေးထွက်လာတယ်အဲ့ဒီဆောင်းတန်လေးဟာဆောင်းမျိုးထဲမှာရှိနေသလားလို့စဉ်းစားကြည့်ပေါ့ရှိနေတာဟုတ်ကဲ့လားမဟုတ်ဘူးသူမချာနာတဲ့တချင်းနဲ့ kait အောင်ဒီရင်သူမချာနာတဲ့ချင်းသာထွက်ပါမယ်တပြင်းတချင်းဒီရင်တပြင်းတချင်းသာထွက်တယ်ဟုတ်ကဲ့လားရှိနေတာမဟုတ်ဘူးအဲ့တော့စောင်းကျိုးလေးနဲ့လက်ကလေးနဲ့ထိလိုက်မှုသည်ထိုနှစ်ခုပေါင်းစုံမှုဟာအကြောင်းတစ်ခုဖြစ်လာတယ်အဲ့တော့စောင်းအိုးတဲ့စောင်းကျိုးတဲ့မှာလည်းပဲဒီအတန်လေးကရှိနေတာမဟုတ်ဘူးတိခတ်သူရဲ့လက်ထဲမှာလည်းပဲဒီအတန်လေးကရှိနေတာမဟုတ်ဘူးလက်နဲ့ကြိုးချားတဲ့မှာလည်းပဲအတန်လေးကရှိနေတာမဟုတ်ဘူးတဲ့ထင်ရှားတယ်မဟုတ်လားဘယ်မှာမှမရှိဘူးဆိုတာလေလိုက်ကြည့်ရင်ဘယ်နေရာမှမရှိဘူးဆိုတာသိထားသို့တော့ဘယ်ကရောက်လာတာတုံးလို့မေးလို့ရှိရင်အเจ้าကြောင့်ဖြစ်လာတာဟုတ်အเจ้าကြောင့်ဖြစ်အဲ့ဒါကိုဝိသုဒ္ဓိမတ်မှာရှင်းရှင်းလေးရေးထားတာရှိတယ်နသကုတောဇာယရိဖတ်တာပြစ်စမဖတ်တာနဲ့ငါးခုမျိုးဖြစ်တဲ့နန္တရားတွေဟာတဲ့ဉာဏ်လုံးတွေကထွက်လာတာလည်းမဟုတ်ဘူးနရူပတော်မြင်စရာရူပယုံကထွက်လာတာလည်းမဟုတ်ဘူးတဲ့နတေတံဥပိန္နမန္တရာအဲ့ဒီနှစ်ခုရဲ့ခြားထွက်လာတာလည်းမဟုတ်ဘူးဟေတုံစပပုံဟေတုံပဋိစ္စပပဝန္တိသင်္ခတာသင်္ခတာတရားဆိုတာအကြောင်းကနေစလာတာအကြောင်းကြောင့်ဖြစ်တယ်လို့ပြောတာနားလည်အောင်လို့သူကဥပမာလေးပါရေးထားတယ်ပေဟတာယသတ္တောယထာပေပေဟတာယဗေရိယစီတီးလိုက်လို့ထွက်ပေါ်လာတဲ့အတန်ကလေးလိုပဲတဲ့ဆိုနားမလည်စရာအကြောင်းကိုမရှိဘူးဟုတ်ကဲ့ဒါကြောင့်မလို့စိတ်ဆိုတာအဖြစ်တရားလို့ပြောတာအရှိတရားမဟုတ်ဘူးဘာဖြစ်လို့အဖြစ်တရားဆိုရင်အကြောင်းတရားတွေပေါင်းစုံတဲ့အခါမှာဖြစ်လာသည့်အတွက်ကြောင့်အဖြစ်တရားအဲ့တော့အကြောင်းတရားတွေစုံမဖြစ်တယ်ဆိုရင်အကြောင်းတရားတွေမစုံရင်မဖြစ်ဘူးဆိုတဲ့အဓိပ္ပာယ်မရဘူးလားအေးပရိစ္ဆေသောဘကိုမြတ်စွာဘုရားဟောတဲ့အခါကျတော့ဣမတဥပ္ပါဒာဣဒံဥပ္ပစ္စတိဒါဖြစ်လို့ဟောတာဖြစ်တာဒါဖြစ်လို့ဟိုဟာဖြစ်တာအကြောင်းဖြစ်လို့အကျိုးဆိုဖြစ်တာအိမတမေတတိဣရန်ဟောတိဒါရှိနေဒါရှိမှာပဲဟော ရှင်ညွန့်ချက်လေးနဲ့ပြောတာဖះစကားလုံးတို့လိုလေးနဲ့เนาะဒါရှိနေဟိုဟာရှိနေဒါဖြစ်လို့ဟိုဟာဖြစ်ရတာဒါမရှိရင်ဟိုဟာမရှိတော့ဘူးတဲ့ကိုယ်ဟာငြိမ့်တော်ရင်ဒါလည်းငြိမ့်တော်မှာပဲဟောမမြဲတဲ့သဘောတွေကိုပြိဿသဘောဘက်ကိုဟောဒီလေးချောင်းနဲ့မျက်စံပြန်ဟောတာအဲ့တော့သဘောဝတရားတွေကအလွန်ရှင်းရှင်းလင်းလင်းရှိတော်လည်းပဲလူရဲ့အသိဉာဏ်လေးနဲ့သဘောဝတရားကိုထွန်းပြီးတော့မြင်ဖို့ဆိုတာတော်တော်ခက်တယ်ဒုဒ္ဒတ္တာမြင်နိုင်ခဲ့တယ်မြင်နိုင်ခဲ့သည့်အတွက်ကြောင့်ခံပီရနဲ့တယ်လို့ပြောတာနော်တမန်အတွေးနဲ့တမန်အသိဉာဏ်နဲ့မရနိုင်ဘူးတဲ့ဉာဏ်ပညာရဲ့နည်းနည်းမှုအေးဒါကြောင့်မလို့စိတ်ဆိုတဲ့တရားဟာအဖြစ်တရားပဲအရှိတရားမဟုတ်ဘူးဒါဖြင့်ဘယ်ပုံဖြစ်လာတယ်လဲလို့မေးလို့ရှိရင်အာယုန်နဲ့ဝိထုစုံစည်းထိခိုက်လို့ဖြစ်ပေါ်လာတာဒါအဖြစ်ကျင်းလေးပေါ့နော်အာယုန်နဲ့ဝိထုစုံပြီးလို့ဖြစ်တာအာယုန်နဲ့စိတ်နဲ့စုံလို့ဖြစ်တာဒီနေရာမှာကဲဒါဖြင့်ဒီနေရာမှာဘာရတိဘုလိုတော့ဆိုဝိထုဆိုတာဘာပြောတာတော့စိတ်ရဲ့ဖြစ်ရာစိတ်ရဲ့တည်ရာစိတ်ရဲ့မြည်ရာရုပ်တဘာဝတရားတွေကိုဝိထုလို့ခေါ်ပါတယ်ခုနကတော့စောင်းတန်လေးကဘယ်ကနေလာတော့ဆိုစောင်းယူစောင်းအိုးကလာတာဆိုတော့စောင်းယူစောင်းအိုးလေးကစောင်းရဲ့မြည်ရာမဖြစ်ဘူးလားစောင်းတန်ရဲ့မြည်ရာမဖြစ်ဘူးလားစီတံလေးဒီစီကတိစီတံရဲ့မိယာမဖြစ်ဘူးလားဖြစ်တယ်စီတံလေးဟာစီလေးဟာစီတံရဲ့မိယာဖြစ်တယ်အဲ့ဒါလို့ပဲစိတ်ရဲ့မိယာဝိထုယောက6မျိုးရှိတယ်စိတ်ရဲ့မိယာ6မျိုးရှိတယ်အဲ့ဒါကိုမှတ်ရမှာပေါ့ဒါကိုဝိထုသင်္ကဟာမှာပြောတာကိုယ်ခန္ဓာကိုကြည့်လိုက်လို့ရှင်မှတ်ဖို့လွယ်ပါတယ်မျက်စိရှိတယ်နားရှိတယ်အရခေါ်လဲပဲပြောလိုက်ပေါ့မျက်စိနားနားလျာကိုဒီနေရာမှာတော့မျက်စိနားနားလျာကိုဟရယဝတ္ထုနော်မျက်စိနားနားလျာကိုဟရယဩဝုထုယ6ပါးလို့ခေါ်တာစက္ခုဝုထုသောတဝုထုကာဏဝုထုဇီဝဝုထုကာယဝုထုဟရယဝတ္ထုစိတ်ရဲ့မိယာစိတ်ရဲ့မိယာတရားဝိထုယုတ်6ပါးလို့ခေါ်အဲ့ဒါရုပ်ကိုမိပြီးတော့စိတ်ဖြစ်တယ်ဆိုတဲ့သဘောကိုပြောတယ်စိတ်နဲ့ရုပ်နဲ့ဟာအပြာလန်းရှိတယ်သို့တော်ဝိထုယုတ်ကမမိဘဲနဲ့ဖြစ်နိုင်တဲ့စိတ်ကရှိသေးတယ်လူပြေမှာတော့မရှိဘူးရုပ်မဲ့ဘုံတွေမှာသွားပြီးတော့စိတ်ကြည်တတ်တာဖြစ်တဲ့ဘုံဆိုလို့ရှိရင်ဒါရုပ်မဲ့ဘုံပေါ့ရုပ်မရှိတဲ့ဘုံယုတ်ကင်းမဲ့တဲ့ဘုံတွေမှာဆိုလို့ရှိရင်အရူပလေးဘုံမှာဆိုလို့ရှိရင်မိယာဝတ္ထုယုတ်မရှိပဲဖြစ်တယ်။အဲကြောင့်မို့စေတသိက်ပိုင်းအစနာမှာ association ဆိုတဲ့တံပယုတ်တရှင်တယ်ဆိုတာဘာပြောတာလို့ဆိုရှုထောင့်လေးခုကနေပြောတာရှင်တယ်ဆိုရင်ရှုထောင့်လေးခုကနော်ဖြစ်ရာဌာနလဲတူရမယ်ဖြစ်ရာဌာနဆိုတာမိယာဝတ္ထုယုတ်တူရမယ်အာယုံနဲ့တူရမယ်။တပြိုင်နဲ့ဖြစ်ရမယ်၊တပြိုင်နဲ့ချုပ်ရမယ်။ဟော။ဒီလေးခုနဲ့မှသူက1ဖြစ်သွားမှာ။တစ်ခုတည်းလို့ပြောရမယ်။အေးတစ်ခုကတဏှာကပေါ်တယ်။အာယုံကလည်းတဏှာစီသွားနေတယ်ဆိုမဟုတ်ဘူး။တစ်ခုတည်းလို့ပြောလို့ရမယ်။တစ်ခုတည်းဆိုတာတကယ်တော့သူကတစ်ခုတည်းမဟုတ်ဘူး။တစ်ခုတည်းမဟုတ်ဘူး။ associate ဖြစ်ထားသည့်အတွက်ကြောင့်တစ်ခုတည်းလို့ဖြစ်တယ်တခုတည်းလို့ဖြစ်နေအောင်စုစည်းထားတာခဏလို့ခေါ်တယ်စုစည်းထားပြီးတော့ကြောင့်တခုတည်းလို့ထင်နေကြတကယ်တော့တခုတည်းမဟုတ်ဘူးတဲ့ဆိုပါစို့သက္ကုဝိညာဉ်စိတ်လေးဖြစ်လို့ရှင်သာဝစိတ်တာတာရဏစရတိတ်ခုနှစ်ခုဆိုတာအတူဖြစ်တယ်အဲ့ဒီသက္ကုဝိညာဉ်စိတ်နဲ့သာဝစိတ်တာတာရဏစရတိတ်ခုနှစ်ခုတို့ဟာမြယာဝုထုကလည်းတူတူပဲအာယုံကလည်းတူတူပဲဖြစ်တဲ့အချိန်ပိုင်းကလည်းတူပဲပြတ်သွားတဲ့အချိန်ပိုင်းကလည်းတူတယ်ဆို SC1 တခုတည်းလို့ဖြစ် ကိုပြချမ်းသာစရာဘာမှမရှိဘူးအကုန်လုံးဒုတိယစိတ်ထဲမှာတစ်ခုလိုပဲမြင်တော့တယ်တကယ်တော့တစ်ခုဟုတ်ကလားဆိုမဟုတ်ခုနှစ်ခု၈ခုအားလုံးစိတ်ကလေးကတစ်ခုစေတသိက်ကခုနှစ်ခုဆို၈ခုမှာ The unity of eight ပဲ၈ခုကိုတစ်ခုလိုဖွဲ့စည်းထားတာဘာရှိလို့လဲဖွဲ့စည်းထားတော့ဆိုခုနကပြောတဲ့မြာဖြစ်ပေါ်လာတဲ့နေရာလည်းတူတူပဲမျောလင်းတဲ့ဒီပျော်မွေ့တဲ့နေရာလည်းတူတူပဲနောက်ဖြစ်လာတဲ့အချိန်ပိုင်းလေးကလည်းတူတူပဲပြတ်သွားတဲ့အချိန်ပိုင်းလေးကလည်းတူတူပဲလို့ဆိုတော့တခုကဲ့သို့ဖြစ်ပါလို့အဲ့ဒါကို association တံမြုပ်တာပစ္စည်းဟောဆိုအဲ့ဒီပုံစံနဲ့နေရာပြောအဲ့တော့စိတ်အကြောင်းကိုလေ့လာတော့မယ်ဆိုလို့ရှိရင်ဝဋ်ထုပ်6ပါးကိုသိရတယ်ဝဋ္ထုယောဝဋ္ထုဆိုဒီမှာစိတ်ရဲ့မြည်ရတရားကိုဝဋ္ထုလို့ခေါ်ပါတယ်စိတ်ရဲ့မြည်ရတရားကိုဝဋ္ထုလို့ခေါ်တယ်အဲ့ဒီဝဋ္ထုလို့ခေါ်တဲ့နေရာဟာခန္ဓာကိုယ်ထဲမှာရှာကြည့်လိုက်မယ်ဆိုလို့ရှိရင်သက္ခုပတ္တရာယုလို့ခေါ်တဲ့မျက်စိသက္ခုဝဋ္ထုသောတာပတ္တရာယုလို့ခေါ်တဲ့သောတာဝဋ္ထုခန္ဓာပတ္တရာယုလို့ခေါ်တဲ့ခန္ဓာဝဋ္ထုဇီဝပတ္တရာယုလို့ခေါ်တဲ့ဇီဝဝဋ္ထုကာယပတ္တရာယုလို့ခေါ်တဲ့ကာယဝတ္ထုနဲ့ပြီးတော့ဟရိယဝတ္ထုစိတ်ရဲ့မိယာဟရိယဝတ္ထုဉာဏ်နဲ့စိတ်တွေရဲ့မိယာဟရိယဝတ္ထုအဲ့ဒါဝတ္ထု6မျိုးအဲ့ဒီဝတ္ထု6မျိုးမှာအာယုန်တွေလာပြီးတော့ပေါ်တာစိတ်ဖြစ်ခြင်းအကြောင်းပဲအဲ့ဒါကိုပဲဘုံ6လုံးလို့သဘောထားကြည့်လိုက်ဘုံ6လုံးကိုဒုက္ခလေးချောင်ချောင်းနဲ့တီးမယ်တီးတဲ့အခါကျတော့အတန်ကလေးတွေထွက်မလာဘူးသူ့ဘာသူဘုံကလေးဒီတိုင်းပဲထားမယ်ဆိုလို့ရှင်အတန်ထွက်ပါ့မလားမထွက်ဘူးဘုံနဲ့ဒုက္ခလေးနဲ့အဲ့ဒါထိမိပြီဆိုလို့ရှင်အတန်ကလေးထွက်လာမှာပြင်းပြင်းထိပြင်းပြင်းကြဲကြဲထွက်မယ်တာတာလေးထိရင်အတန်တိုးတိုးထွက်မယ်ဟောအဲ့တော့စိတ်ဆိုတာလည်းပဲဒီလိုပဲအာယုန်နဲ့ဝဋ်ထုနဲ့ဆုံစည်းနေသည့်အတွက်ကြောင့်စိတ်ကလေးကဖြစ်နေတယ်ခုဒီလေးလေယစမီဥပမာပဲဂျန်နရေတာတစ်ခုမောင်းထားတယ်ဆိုလို့ရှိရင်ဂျန်နရေတာလဲပတ်နေတဲ့နှုံးနေနဲ့ထိနေလို့ဒီမီးရဲ့လင်းနေတာဟုတ်လားအဲ့ဒီထိမှုရပ်သွားတာနဲ့တပြိုင်နဲ့မီးလင်းနိုင်ပါအောင်လားလင်းနိုင်ဘူးမီးကိုသူကထုတ်လုံနေတာရပ်ပစ်လိုက်တာနဲ့တပြိုင်နဲ့အမောင်ဖြစ်သွားမှာအဲ့လိုအဆက်မပြတ်ထုံနေတာအဆက်မပြတ်ထုံနေတော့လူတွေရဲ့စိတ်ထဲမှာတခုတည်းတည်မြဲနေတဲ့အရာကြီးအမြဲရှိနေတာကြီးလို့ဒီလိုစိတ်ကထင်သွားအမှားတော့သူကလက်ပတ်နေတဲ့နှုံးနဲ့ထုံနေရတာမဟုတ်လားရပ်နေတာမဟုတ်ဘူးထုံနေတဲ့အကြောင်းတရားကလည်းပြေးနေတာပြေးနေလို့အကျိုးတရားတွေကလည်းပြေးလိုက်နေပေါ်နေတာအဲ့လိုမျိုးအဲ့တော့ဝဋ်ထုယုတ်6ပါးသက္ခုဝဋ်ထုဆိုတာသက္ခုပတ္တရာယုတ်ကိုပြောတယ်ဆိုတာသိပြီးသားအပြီးမှနားလည်တဲ့ပုဂ္ဂိုလ်သိမှုတဲ့ပုဂ္ဂိုလ်သောတာဝဋ်ထုသောတာပတ္တရာယုတ်ကာဏဝဋ်ထုကာဏပတ္တရာယုတ်ဇီဝဝဋ်ထုဇီဝပတ္တရာယုတ်ကာယဝဋ်ထုကာယပတ္တရာယုတ်ခန္ဓာကိုယ်မှာဘယ်နေရာထိထိထိလို့သိတဲ့နေရာတွေမှလည်းကာယပတ္တရာကျန်တဲ့ဟရိယဝဋ်ထုဟရိယဝဋ်ထုအကြောင်းကိုခွန်ကြီးတို့အပြီးတော့မြန်နေတာပထမပိုင်းရုပ်အကြောင်းလေးလာသုံးသပ်တဲ့နေရာမှာပြောပြီးသားဖြစ်နေเนาะအရိယဝတ္ထုဆိုတာတခြားစိတ်တွေပြီးပြီးတော့ဖြစ်တဲ့နေရာဝန်သားတယ်ဝန်နေတယ်ဆိုတော့နှလုံးသားမှာထင်ရှားစဉ်းစားတယ်တွေးခေါ်တယ်ဥနောက်မှာထင်ရှားအဲ့တော့အကြောင်းကျိုးအနေနဲ့တနေရာဆက်ဆက်ပြီးတော့ဖြစ်ပေါ်နေတယ်လို့ရသော်များကိုယ်တိုင်ကလည်းဒီနှလုံးသားကိုညှင်းညွှန်းပြီးတော့ပြောခဲ့တာမဟုတ်ဘူးတချို့ပြီးမှဆရာတွေကလည်းဟရယဆိုတာ heart organ ကိုပြောတာမဟုတ်ဘူးစိတ်ရဲ့မြေယာဝတ္ထုလို့ဒီလိုဆိုလိုလားသို့တော်ပြီးမှချမ်းသာတော်တော်များများကဟရယဝတ္ထုဒီနှလုံးသားထဲမှာရှိတဲ့သွေးထဲမှာရှိတဲ့ဒါနှလုံးသားထဲမှာရှိတယ်လို့ပြောတာမဟုတ်ဘူးသွေးထဲမှာရှိတယ်ပြောတာဒါလည်းနော်နှလုံးသားထဲမှာရှိနေတဲ့လေပတ်နေတဲ့သွေးထဲမှာရှိတယ်လို့ပြောတဲ့သဘောပဲသောတာနှလုံးသားထဲရောက်တဲ့အချိန်မှာ စိတ်ရဲ့တရားမြည်ရဖြစ်တယ်ဆိုတဲ့အဓိပ္ပာယ်အဲ့တော့ထားတော့အဲ့ဒီဝိထုယုတ်6ပါးနဲ့6ပါးကိုအမိပြုပြီးတော့စိတ်ကလေးတွေကဖြစ်ပေါ်လာတာအဲ့ဒီဝိထုယုတ်6ပါးကိုမှီပြီးတော့စိတ်ကလေးတွေကပေါ်လာတာစီကိုမှီပြီးတော့အတန်ပေါ်တယ်စောင်းကျိုးနဲ့စောင်းဟိုးကိုမှီပြုပြီးတော့စောင်းတန်ပေါ်လာတယ်မိစ္ဆဖူးလေးကိုမှီပြီးတော့မိတော့ကလေးပေါ်လာအဲ့ဒီတော့ပဲသို့တော့ဟောဒီဝိထုယုတ်6ပါးရှိနေုံနဲ့အတန်ဒီစိတ်ဟာပေါ်ကလားလဲဆိုတော့မပေါ်သေးဘူးစီကလေးရှိနေုံနဲ့အတန်ထွက်ကလားမထွက်သေးဘူးစီတီးတဲ့ဒုက္ခလေးလာအောင်ပဲစီတီးတဲ့ဒုက္ခဆိုတာလို့ပဲအခုဒီမှာကျတော့အာယုံ6ပါးလို့ပြောမယ်အာယုံဆိုတဲ့စကားလုံးကပါဠိစကားလုံးကိုပါဠိသက်ဝေါဟာရပေါ့ပါဠိကအာရမဏအာဆိုတာလာပြီးရမဏပျော်မွေ့တယ်ဆိုတဲ့အဓိပ္ပာယ်တွေ့ရစိတ်တွေဟာအာယုံပေါ်မှာသွားပြီးပျော်မွေ့နေကြတာအာယုံရှိရာကိုသွားပြီးတော့ပျော်မွေ့သို့တော်လည်းဒါတင်စားပြီးတော့ပြောတဲ့စကားလုံးမျိုးတွေ metaphorical term လို့ခေါ်တယ် metaphorical ဆိုတာကအရာတည်းမှာလည်းပဲဒီလိုပဲပြောရတာပဲ metaphorical နဲ့ပြောရတာစိတ်ကနေထွက်သွားပြီးအာယုံဘက်ကိုထွက်သွားပြီးသွားပြောနေတာဒီလိုမဟုတ်ဘူးစိတ်ကတွင်းနေတာဟာပြောနေတဲ့သဘောပဲကောင်းတဲ့အာရုံပဲဖြစ်ဖြစ်မကောင်းတဲ့အာရုံပဲဖြစ်ဖြစ်ဆိုပါစို့လူတယောက်ဟာတခုကိုမြင်ပြီးရင်စိတ်ကအဲ့ဒီမြင်ထားတဲ့အာရုံပေါ်မှာရောက်နေဘူးလားအတန်လေးတတန်ကြားလိုက်လို့ရှိရင်ကြားတဲ့အတန်ပေါ်မှာအတွေးတွေရောက်နေဘူးလားဟောအဲ့ဒါကိုအာကန္တဝါရမတိအာရမဏအာကန္တဝါရမန္တိအစ္ဆာတိအာရမဏစိတ်ကလေးကလာရောက်ပြီးတော့ပျော်မွေ့နေတယ်လာရောက်ပြီးတော့ကြက်စားနေတယ်ဆိုတဲ့အဓိပ္ပာယ်နဲ့ဖွင့်ဆိုတာတကယ်စိတ်ကနေထွက်ပြီးတော့အဲ့ဒီထဲသွားနေတာတော့မဟုတ်ဘူးပေါ့သို့တော့စိတ်နဲ့အာယုံနဲ့တွေ့မနေဘူးလားမျက်စိကနဲ့အဆင်းအာယုံလေးဆုံလိုက်တာနဲ့တည်းပိုင်းနဲ့စိတ်ကလေးကပေါ်လာတယ်အဲ့ဒီစိတ်ကလေးကဘယ်သူနဲ့အလုံးလုံးနေတော့ဆိုတော့ကမျက်စိနဲ့အလုံးလုံးတာမဟုတ်ဘူးမျက်စိပေါ်မှာလားထင်တဲ့အာယုံနဲ့သွားအလုံးလုံးနေအဲ့ဒါကြောင့်မလို့သူ့ကိုအာခန္ဓဝရမတိအစ္ထလို့ပြောတာအာယုံပေါ်မှာသွားပြောတာမျက်စိပေါ်မှာပြောတာဟုတ်ကဲ့လားအေးနားကအတန်လေးကြားလို့ရှင်လေအတန်ပေါ်မှာသွားပြောတာလားနားပေါ်မှာပြောနေတာလားအတန်ပေါ်မှာသွားပြောတာနှာခေါင်းကအနံ့လေးကြားလို့ရှင်လေအဲ့ဒီစိတ်ကအနံ့ပေါ်လားနှာခေါင်းပေါ်လားအနံ့ပေါ်မှာအဲ့တော့အာယုံပေါ်သွားနေတယ်ဆိုတာမထင်ရှားဘူးလားအေးလျာကအယတာနဲ့တွေ့ထိလာတဲ့အခါကြလို့ရှင်လေအယတာပေါ်မှာစိတ်ကလေးရသွားတယ်ခါရင်ခါရဲချူရင်ချူရင်ငါရင်ငါနဲ့စသဖြင့်ဟောအယတာပေါ်မှာသွားနေအာယုံပေါ်မှာလူလာထိလို့ရှင်အေးရင်အေးတယ်ပူရင်ပူတယ်ဟောအထိတွေ့ကောင်းရင်ကောင်းတယ်မကောင်းရင်မကောင်းဘူးကြမ်းရင်ကြမ်းတယ်လူရင်လူတယ်ဟောအာယုံပေါ်မှာပဲသွားပြောစိတ်ကူးလိုက်ပြီဆိုလို့ရှိရင်လည်းအဲ့ဒါတွေကိုအခြေခံပြီးတော့ကူးထားတဲ့စိတ်ကူးတွေကလည်းပဲစိတ်ဟာအဲ့ဒီစိတ်ထဲမှာပေါ်လာတဲ့အာရုံတွေပေါ်မှာပဲသွားနေတာပဲမဟုတ်လားဒါကြောင့်မလို့အာရမဏဆိုတဲ့စကားလုံးဟာအာလာရောက်ပြီးတော့ရမဏပြောနေတာဘယ်သူတွေလာပြီးပြောနေတာလို့ဆိုစိတ်လာပြီးတော့ပြောနေတာဒါကြောင့်မလို့အာရမဏအာယုံစိတ်ရဲ့ပျော်မွေ့ရာဒီလိုအဓိပ္ပာယ်ရတယ်နော်နောက်တစ်ခုကအာလမ္ပနာဆိုတဲ့အဓိပ္ပာယ်နဲ့ရေးတာလည်းရှိသေးတယ်။အဲ့ဒါကြတော့ရာကောင်းမဟုတ်ဘူးနာနဲ့မနဲ့ဗာရချိုက်ဆင်ပြီးအာလမ္ပနာဆိုအသုံးတော့နည်းပါတယ်ပါတယ်ရှိတယ်။အာလမ္ပနာဆိုတာဆွဲကန်အာရမဏပစ္စည်းကိုဖွင့်တဲ့အခါကျတော့စိတ်ကလေးကသူ့အတူမထနိုင်ဘူးမဖြစ်နိုင်ဘူးအာယုန်လေးတစ်ခုနဲ့တွေ့တဲ့အခါအာယုန်လေးကိုမှီပြီးတော့စိတ်အတွေးတွေပေါ်တာဖြစ်တော့ကြောင်းအာမရှိတဲ့လူကြီးဂျိုးတန်းလေးကင်ပြီးတော့လမ်းလျှောက်ရတယ်လို့စိတ်ကလေးကလည်းပဲအဲ့ဒီအာယုံပေါ်မှာလမ်းလျှောက်တယ်လို့ဒီလိုပြီးပြီးတော့လမ်းလျှောက်တယ်ဆိုတဲ့အဓိပ္ပာယ်နဲ့အာရမဏပစ္စည်းရောမှာအဲ့ဒါလို့ဖွင့်။ဘာပဲဖြစ်ဖြစ်စိတ်ကလေးရဲ့မိတွေ့ရာလို့အဓိပ္ပာယ်ပြောလို့ရတယ်ပေါ့။အဲ့တော့ကိုယ်စိတ်လေးကိုကိုယ်ဆင်းရဲသုံးသပ်ကြည့်ပေါ့။စိတ်ကလေးကပေါ်လာပြီလို့ရှင်မျက်စိကမြင်တဲ့အဆင်းအာယုံပေါ်မှာသွားပြောနေတာလားသို့မဟုတ်အဲ့ဒီပေါ်မှာစိတ်ကလေးကမိနေလာလားဟောနားကကြားတဲ့အတန်ပေါ်မှာပြောနေတာလားနားတဲ့နားကကြားတဲ့အတန်နဲ့ အတန်ကိုမိပြီးတော့ပေါ်နေတာလားဟောတေချာစဉ်းစားကြည့်လိုက်လို့ရှိရင်တဘာဝတရားမြင်တာထင်တာရှိတာပါအဲ့ဒါ contemplation ပဲအနုပဒနာလို့ခေါ်တယ်အသိဉာဏ်နဲ့စဉ်းစားစဉ်းစား apply လုပ်တယ်ဆိုတာအဲ့ဒါပြောခုဘဝလက်တွေ့နဲ့စဉ်းစားစဉ်းစားကြည့်လိုက်လို့ရှိရင်တဖြည်းဖြည်းရှားရှားသိရတယ်ဟုတ်တော့ဒါ apply လုပ်တယ်ခေါ်တာပေါ့ဧကောင်းမီအာယုန်နဲ့ဝိတ္ထုဆုံလိုက်တာတဲ့တကြိမ်နဲ့စိတ်ကလေးတွေပေါ်တယ်အဲ့တော့ဘယ်စိတ်တွေပေါ်ကြတာရောလို့ဆိုရယ်ဒါအဓိကအကြောင်းနှစ်ခုကိုပြောတယ်ဒီနေ့အကြောင်းတွေရှိသေးတယ်အာယုန်နဲ့ဝိတ္ထုဆုံစည်းခြင်းတွေဒါအားလုံးနဲ့ဆိုင်တဲ့ common condition common cause ကိုပြောအားလုံးနဲ့ဆိုင်တဲ့အကြောင်းအရာတစ်ခုကိုပြောတယ်ဥပမာပဲဆိုတော့မျက်စိနဲ့မြင်စရာအာယုန်လေးနဲ့ဆုံလိုက်ပြီဆိုလို့ရှိရင်မြင်သိစိတ်တွေစက္ခုဝိညာဉ်စိတ်ကစပြီးပစ္စတရဝိဇ္ဇာကစပြီးတော့မြင်သိစိတ်တွေဖြစ်သွားတယ်မြင်သိစိတ်တွေဖြစ်တယ်ဆိုတာအမြင်အာယုန်ပေါ်မှာဖြစ်တဲ့စိတ်ကစက္ခုဝိညာဉ်စိတ်ဒီအမြင်အာယုန်တစ်ခုတည်းကိုလာယူနိုင်လို့စက္ခုဝိညာဉ်စိတ်ကိုပြောတယ်သို့တော့ကြံတဲ့စိတ်တွေကအမြင်အာယုန်ပေါ်မှာအလုံးလုံးတဲ့စိတ်တွေကစက္ခုဝိညာဉ်စိတ်တစ်ခုတည်းမဟုတ်ဘူးစကုဝိညာဏဝိသိစိတ်တွေအားလုံးဟာအမြင်အာရုံပေါ်မှာလို့ရတယ်။နားလည်အောင်ပြောရမယ်ဆိုလို့ရှိရင်မျက်စိကိုအမြင်အာရုံလေးလာဆုံလိုက်တာနဲ့တကြိုင်နဲ့ထို့အသက်ပေါ်လာတဲ့အာရုံလေးကိုတကားဖွင့်ပေးတဲ့စိတ်ကပစ္စတာရဝိသံစိတ် attention လုပ်လိုက်တယ်သူက attention လုပ်ပြီးရင်သူပျောက်သွားပြီသူတံဝန်ပြီးသွားပြီစိတ်တွေကအံ့ဩစရာတော့ကောင်းတယ်စိတ်တစ်ခုနဲ့တစ်ခုသူတို့မသိလိုက်ဘူးပြတ်သွားတယ်စကုပိဇာတရဝိဇန်စိတ်ဆိုတာဒီမျက်စိကနေအဆင်းအာယုံတွေကလာပြီးတော့ထိလိုက်တာနဲ့တကယ်နဲ့သူကဖြတ်ခံတယ်ဆိုတကားဖွင့်ပေးလိုက် attention လုပ်လိုက်အဲ့ဒီသူကဖွင့်ပေးလိုက်မှစကုဝိဉ္ဇဉ်စိတ်ကမြင်လိုက်တယ်မြင်ပြီးလည်းသူကပြတ်သွားပြန်နောက်ကသာမဏေဆိုင်စိတ်ကနေပြီးတော့လက်ခံလိုက်ခံယူလိုက်တယ်ခံယူပြီးသူကပြတ်သွားပြန်လက်ခံစိတ်ကနောက်တော့တန်တိရဏစိတ်ကစုံစမ်းလိုက်တယ်စုံစမ်းပြီလေသူကပြတ်သွားတယ်နောက်တော့ဝုဒ္ဓောစိတ်ကဘာဆိုတာလေးကိုသူဆုံးဖြတ်ချက်ချပြီသူလည်းပြတ်သွားအဲ့ဒီအာယုရဲ့အရာလာပေါ်မှာတွေးပြီးတော့သိနိုင်တာကြတော့ဇောစိတ်ချင်မှသိတယ်ဒါဇောတောင်မှဒီပထမအချိန်ဖြစ်တာဒီမဟုတ်သေးဘူးမနောဒရာဒီမနောဒွာရလို့ဆိုရဲနောက်ကနေပြီးဆက်တိုက်လိုက်လာတဲ့ဝိသီစိတ်တွေနဲ့မှသိတာသူကတော့ initialize လုပ်တာပဲရှိဘယ်လိုနားလည်ရတော့လို့ဆိုလို့ရှင်တရားစင်မီမရှိတဲ့နေရာတွေမှာအင်ဂျင်ဆက်နှိုးလိုက်တယ်မဟုတ်လားအင်ဂျင်ဆက်နှိုးလိုက်တဲ့အခါကျတော့ generator လေးဟာတစ်ပတ်နှစ်ပတ်သုံးလေးပတ်လည်ုံနဲ့မီးပွင့်ရလားအပပေါင်းများစွာနေမှာပွင့်အဲ့ဒါလိုပဲစိတ်ကလေးတစ်လုံးနှလုံးဖြည့်ုံနဲ့အာယုံကိုမသိနိုင်နေဘူးသူက repeatedly အချိန်ချင်းကြားရမှသူကသိတာအဲ့ဒါကြောင့်မို့စိတ်တွေကအများကြီးဖြစ်ရတယ်သိလည်းမြန်တယ်စိတ်တွေဖြစ်တယ်အလုံးကိုလည်းမြန်တယ်ဖြစ်မှမသိတော့တခုတည်းလို့ထင်ရအောင်လည်းမြန်တယ်ကလေးငယ်တွေတစ်ခါတလေကျတော့မိစကိုကင်ပြီးတော့ညံညံရမ်းတဲ့အခါကျတော့ဘေးကကြီးတဲ့လူမှမိဝိုင်းကြီးလို့ထင်ရတယ်တကယ်တော့မိဝိုင်းမဟုတ်ဘူးတချို့နေရာတွေမှာတရားစင်မျိုးစပိန်တရံမျိုးဆင်ထားတာရှိတယ်။သွားနေတယ်လို့ထင်ရတယ်။မဟုတ်ဘူးတခုတခုနဲ့တခုငယ်တခုတောက်နေတယ်လဲနေတယ်လို့ထင်ရတကယ်တော့လဲတာမဟုတ်ဘူး။အဲ့လိုမျိုးလို့ illusion ဖြစ်သွားတော့အောင်သူတို့လှဉ်ဉံတဲ့နှုတ်ရှိနေတယ်ပေါ့။အဲ့တော့တကားဖွင့်ပေးတဲ့ attention စိတ်ကလေးပြီးသွားရင်မြင်တဲ့စိတ်မြင်တဲ့စိတ်ပြီးလို့ရှိရင်လက်ခံတဲ့စိတ်လက်ခံတဲ့စိတ်ပြီးလို့ရှိရင်စူးစမ်းတဲ့စိတ်စူးစမ်းတဲ့စိတ်ပြီးရင်သမတ်တဲ့စိတ်သမတ်တဲ့စိတ်ပြီးသွားတာနဲ့တကယ်နဲ့အာယုကိုခံစားတဲ့ဇောစိတ်တွေအာယုနဲ့ခံစားတဲ့ဇောစိတ်တွေကခုနှစ်ချိန်လောက် repeatedly ထပ်ဖြစ်ပြီးတဲ့နောက်မှာဒရာယုံလို့ခေါ်တဲ့အဲ့ဒါကိုစမြုပ်ပြန်တဲ့စိတ်မျိုးပေါ့အဲ့ဒါကိုဆက်ခံတဲ့စိတ်မျိုး retentive အင်္ဂလိပ်လိုတချို့က registration လို့ပြန်တယ်တကယ်တော့ retentive ဆိုတဲ့အဓိပ္ပာယ်ကပို့ပြီးတော့နှိစက်တယ်ပေါ့ဆိုရဲ့အချိန်နဲ့လိုက်သွားတဲ့သူကအကျိုးစိတ်ပဲ အမှားတော့သူ့ကိုဘဝင်စိတ်လို့ပဲခေါ်တယ်ပိဋိဘဝင်ကလို့ခေါ်တယ်အဲ့ဒီလိုစိတ်တွေဖြစ်သွားလို့ရှိရင်ခန္ဓာကအာယုံလေးရဲ့တက်တန်းကုန်သွားမျက်စိနဲ့ရူပါယုံလေးလာထိတဲ့အာယုံရဲ့တက်တန်းကုန်သွားဒီမှာပဲဒီပေါ်မှာပန်းဝန်းပေါ်မှာရှိတဲ့ပန်းပွင့်လေးမျက်စိနဲ့ဆုံလိုက်တဲ့ရူပါယုံလေးကသူ့ရဲ့တက်တန်းရှိဒီမှာရှိတဲ့ဟာကိုတက်တန်းပြောတော့မဟုတ်ဘူးမျက်စိနဲ့လာပြီးတော့ဆုံလိုက်တဲ့ဒီပန်းခွင်လေးရဲ့တက်တန်းကဘယ်လောက်ကြာလို့စိတ်ဆက်ခွန်ချက်ပဲကြာစိတ်ဆက်ခွန်ချက်နဲ့ညီညာတဲ့တက်တန်းရှိရှိစိတ်ဆက်ခွန်ချက်ဖြစ်ပြီးလို့ရှင်သူ့တက်တန်းကုန်သွားပန်းဝရမှာရှိတဲ့ပန်းကိုပြောတာမဟုတ်နောက်တစ်ထပ်ကြည့်ဒါနောက်တစ်ထပ်မြင်တာတခါမြင်တဲ့ဟာလေးရဲ့တက်တန်းအဲ့ဒါလောက်ပဲရှိတဏှာကြီးစိုက်ကြည့်နေလေသူ့တက်တန်းကဒီလိုပဲသွားနေပါပဲသူ့ရဲ့တက်တန်းလေးက18ချက်ပဲခဏငယ်နဲ့ပြောမယ်ဆိုလို့ရှိရင်52ချက်ပေါ့ဖြစ်တည်ပြက်ဒါနဲ့ပြောမယ်ဆိုလို့ရှိရင်52ချက်အဲ့ဒီတက်တန်းလေးကုံဆုံးတယ်သူကနောက်ထပ်မြင်တာနောက်ထပ်မှတ်တာနောက်ထပ်မြင်တာနောက်ထပ်မှတ်တာနဲ့သွားနေတယ်အဲ့တော့ဒါလေးကိုဒီလိုအာယုံနဲ့ဝိထုနဲ့ဆုံးစည်းတာကိုအကြောင်းပြုပြီးတော့ဒီစိတ်ဆိုတာဖြစ်ပေါ်လာရတာတဲ့တဘာဝထာဝရရှိနေတဲ့အရာမဟုတ်ဘူးထာဝရရှိနေတဲ့အရာမဟုတ်ဘူးဆိုတော့မျက်စိမိထားရင်မြင်သည့်စိတ်တွေဖြစ်ခဲ့တာနားကအတန်တရားပဲနဲ့ကြားသည့်စိတ်ဖြစ်ခဲ့တာမဖြစ်ဘူးနဲ့ဆိုလို့ရှိရင်နားထဲမှာအမြဲကြားနေမှာပေါ့ရှိနေတယ်ဆိုလို့ရှိရင်ဒီသိစိတ်လေးကအမြဲတမ်းသိနေမှာပေါ့အတန်ကိုအဲ့လိုသိနေတာမှမရှိပဲဟုတ်တယ်မလားနှာခေါင်းကအနံ့မရပဲနဲ့နံသီးစိတ်ဆိုဖြစ်ပါ့မဖြစ်ဘူးဩကောင်းပြီမျက်စိနဲ့ရူပါယုံနဲ့စက္ခုပတာရဆုံလိုက်လို့မြင်သီးစိတ်ကလေးဖြစ်လာတယ်ဆိုတော့အဲ့ဒီမြင်သီးစိတ်ကလေးကဘယ်နေရာကဖြစ်လာတာလဲဆိုတော့မျက်လုံးကဖြစ်တာအရာပြောလို့ရှိရင်မျက်လုံးထဲကဖြစ်တာသက္ကဝတ္ထုကိုမှီပြီးတော့ဖြစ်တယ်လို့ပြောတာเนาะရူပါယုံကဖြစ်တာလားဆိုတော့မဟုတ်ဘူးမြင်ရတဲ့အစင်းအာယုံကဖြစ်တာမဟုတ်ဘူးသို့သောအဲ့ဒီအာယုံနဲ့ဝတ္ထုဆုံလိုက်တဲ့အခါမှာမြင်သိစိတ်ကလေးပေါ်လာတယ်အဲ့ဒီမြင်သိစိတ်ဒီဘယ်နေရာကပေါ်လာတော့ဆိုဟောဒီသက္ကဝတ္ထုကပေါ်တယ်လို့ပြောဒါကိုပြီးပြီးတော့ဖြစ်ဘာကြောင့်အဲ့လိုပြောနိုင်လို့ဆိုတော့မျက်စိကန်းနေမြင်သိစိတ်မလာတော့ဘူးပြီးအမိမရှိဘဲနဲ့မဖြစ်ဘူးလို့ပြောတာเนาะကြာတိစိတ်လေးကလည်းပဲသောတပတာရကိုမှီပြီးတော့ဖြစ်တယ်နန္တိစိတ်ကလည်းခန္ဓာပတာရကိုမှီပြီးတော့ဖြစ်တယ်နယတိစိတ်ကလည်းဇီဝပတာရကိုမှီပြီးတော့ဖြစ်တယ်ထိတိစိတ်ကလည်းကာယပတာရကိုမှီပြီးတော့ဖြစ်တယ်ဟောဒီဟာတွေကမှီပြီးတော့ဖြစ်ရတယ်ကြံတဲ့စိတ်တွေကြတော့ဘာကိုမှီဖြစ်တယ်ဆိုဟရိယဝတ္ထုဟရိယကိုမှီဖြစ်တယ်ဘာလို့လို့ဆိုသူတို့ကမျက်စိမြင်တာနဲ့လည်းမဆိုင်ဘူးနားနဲ့ကြားတာလည်းမဆိုင်ဘူးဆက်ပြီးတော့တွေးတဲ့အတွေးတွေဟုတ်ကဲ့လားဟောဒီမြင်သိစိတ်ဖြစ်နိုင်တာကမျက်စိကပဲဖြစ်နိုင်တယ်ဒါကိုစက္ကုဝိညာဉ်စိတ်ဒီစက္ကုဝိထုကိုမှီဤလို့ဒီလိုပြီးတော့သင်တဲ့လူတွေကသင်ရတာ apply လုပ်တဲ့အခါကျတော့ဒီလို apply လုပ်ချင်ဝိထုရောက်ချောင်းပါမှာစက္ကုဝိညာဉ်စိတ်ဒီစက္ကုဝိထုကိုမှီတယ်ခန္ဓာဝိညာဉ်စိတ်ဒီခန္ဓာဝိထုကိုမှီတယ်အဲသောတာဝိညာဉ်စိတ်ဒီသောတာဝတ္ထုကိုမိတယ်ခန္ဓာဝိညာဉ်စိတ်ဒီခန္ဓာဝတ္ထုကိုမိတယ်ဇီဝဝိညာဉ်စိတ်ဒီဇီဝဝတ္ထုကိုမိတယ်ကာယဝိညာဉ်စိတ်ဒီကာယဝတ္ထုကိုမိတယ်လို့ဒီလိုပြောတာပြီးပြီးတော့ဖြစ်တယ်ကျန်တဲ့စိတ်တွေကြတော့ဟရိယဝတ္ထုကိုမိတယ်လို့ဒီလိုပြောတာဖြစ်ပေါ်တဲ့နေရာဒါကိုရည်ညွှန်းတာနော်ဖြစ်ပေါ်တဲ့နေရာစီတံလေးပဲအဖြစ်တုံးလို့စီပေါ်အဖြစ်စောင်းတံလေးပဲအဖြစ်တုံးစောင်းရိုးစောင်းဥဟာဖြစ်တာလက်ကနာတာမဟုတ်ဘူးဒုက္ခနာတာမဟုတ်ဘူးလို့ဒီလိုဆိုလို့အဲ့တော့စိတ်မြင်သိစိတ်ကလေးဒီပန်းမွင့်လေးကိုမြင်လို့မြင်သိစိတ်ကလေးဆိုရင်ပန်းမွင့်ကဖြစ်လာတာမဟုတ်ဘူးအဲ့တော့ခုနပြောထားတာနဲ့သွားပြီးတော့ရောဖို့မရောနဲ့ဘူးเนาะခုနပြောတဲ့တည်းပဲဒီစိတ်ကလေးကမျက်စိထဲမှာရှိနေတာတော့မဟုတ်ဘူး။သို့သောဖြစ်တဲ့အခါတော့မျက်စိကိုပြီးဖြစ်ရတယ်။ဒါဒီလိုပြောတာနော်။အတန်ဒီစွာတော့စီစံဒီစီထဲမှာရှိတာမဟုတ်ဘူး။ သို့တော့ထုံးနဲ့ရိုက်လိုက်တဲ့အခါကျတော့အတန်ထွက်လာတယ်။တီးလိုက်တဲ့အခါအတန်ထွက်လာတယ်။အဲ့ဒီအတန်ကြီးစီကိုမှီပြီးတော့ဖြစ်လာ။စီပါပါပဲအဲ့ဒီအတန်ဖြစ်ပါမယ်။မဖြစ်ဘူး။သို့တော့စီထဲမှာရှိနေတာလားလို့မေးရင်မရှိဘူး။ဒီလိုပြောစက္ကုဝိညာဉ်စိတ်လေးဒီစက္ကုပဒါရယုံမှာရှိနေတာလားဆိုမရှိဘူး။ရူပယုံနဲ့ဆုံပြီးလိုက်တဲ့အခါဖားကနေပေါ်လာ။သောတဝိညာဉ်စိတ်လေးကလည်းအတန်နဲ့နားနဲ့ဆုံလိုက်တဲ့အခါဖားကနေပေါ်လာ။ပြီးရင်ပြတ်သွားတယ်။ခန္ဓာဝိညာဉ်စိတ်ကလည်းထုတ်တူပဲနှာခေါင်းနဲ့အနံ့နဲ့ဇီဝဝိညာဉ်စိတ်ကလည်းပဲအရသာနဲ့ရှာနဲ့ကာယဝိညာဉ်စိတ်ကလည်းကိုယ်နဲ့ခွတ်တပါယုံနဲ့ဆုံလိုက်တဲ့အခါပေါ်လာ။သို့တော့ဒီနေရာမှာတတိထာမှာမိဖြစ်တာတာဝတ္ထုယုတ်6ပါးလို့ပြောတယ်။စုံစည်းတဲ့နေရာမှာဟရိယဝတ္ထုနဲ့ဓမ္မယုံနဲ့စုံတယ်လို့မပြောဘူးအဲ့ချက်။မနှင်းစဓမ္မေစပဋိစ္စဥပ္ပစ္စတိမနောဝိညာဏဉာဏ်နဲ့စိတ်တွေကြတော့မနနဲ့စုံတယ်လို့ပြောတာဟရိယနဲ့စုံတယ်လို့မပြောဘူးအဲ့ဒါကိုတတိထာ။အာရဏ6ပါးရည်တွေ့တဲ့အခါကျတော့အင်တာနယ်အစ္စတာနယ်အတွင်းအာရဏ6ခုအပြင်အာရဏ6ခုအဲ့ဒီအတွင်းအာရဏ6ခုလို့ပြောတဲ့အခါမှာဘာကြီးပြောတော့ဆိုစက္ခုသောတာခန္ဓာစီဝါကာယမနဟရိယမဟုတ်ဘူးเนาะဒီမှာဟရိယမဟုတ်ဘူးဒါပေမဲ့ဘာဖြစ်လို့ဒီလိုပြောတာတော့လို့မေးလို့ရှင်နှလုံးသားတတ္တကစိတ်ကိုဖြစ်စေနိုင်တဲ့အနေအထားမရှိဘူးအားလုံးဟာဘဝစိတ်ဆိုတဲ့အခြေခံစိတ်မရှိလို့ရှင်စိတ်ဆိုမပေါ်နိုင်ဘူးဆိုတဲ့အဓိပ္ပာယ်သင်ကြားစေတယ်။ဒါကြောင့်မလို့အထာတလေးနေထက်ကြတာမှာအာယုံတစ်ခုဟာတဲ့တက္ကနှစ်ပေါက်ကနေအမြဲတမ်းရောက်တယ်ဆို။တက္ကနှစ်ပေါက်မှအမြဲတမ်းထင်တယ်။ဆိုတော့ဘုဒ္ဓယုတ်6ပါးရှိတယ်လို့ဒွါရလည်း6ခုရှိတယ်။တက္က6ခုရှိတယ်အဲ့ဒီတကားဟာစိတ်ရဲ့တကားလို့ပြောနိုင်ပေမဲ့လို့ပို့ပြီးတော့သဘာဝကျတာတော့အာယုံရဲ့တကားလို့ပြောရအောင်အာယုံနဲ့ဝင်တဲ့တကားတွေက6ခုရှိတယ်အာယုံကဆိုလို့ရူပယုံကနေပြီးတော့ဝင်လာတဲ့တကားပေါက်ကစက္ခုတတာလားဒါရူပယုံရဲ့ဝင်ရတကားပေါက်လို့ပြောအတန်ရဲ့ဝင်ရတကားပေါက်ကသောတပ္ပတာအနတ်ရဲ့ဝင်ရတကားပေါက်ကခန္ဓာပဒါရသာသာရဲ့အရသာရဲ့ဝိညာဉ်တကားပေါ့ကစေဝဝိညာဉ်နောက်ပြီးတော့စေဝဖွတ်တပါယုံရဲ့ဝိညာဉ်တကားဝါကကာယဟောကျန်တဲ့အာယုန်ကြီးရဲ့ဝိညာဉ်တကားဝါဘယ်သူလို့ဆိုဘဝင်စိတ်ဒါရဲ့ဘုမနလို့ပဲသုံးလိုက်တယ်အဲ့မနကိုဒါမှမဟုတ်စံစာတွေမှာဖွင့်တဲ့အခါကျတော့မနောဓာရ mind လို့ခေါ်တဲ့ဟာစိတ်တကားဆိုတာဘုသူ့ကိုပြောတာတော့ဆိုဘဝင်စိတ်ကိုပြောတာပါအဲ့တော့အခုမှတ်ရမှာကစိတ်ဖြစ်လာတယ်ဆိုတာလိုအပ်တဲ့အခြေအနေတွေကိုပြောပြမယ်ဆိုလို့ရှိရင်ဘုဒ္ဓယုတ်6ပါးကိုလေ့လာရမယ်အာယုံ6မျိုးကိုလေ့လာရမယ်နောက်ပြီးတော့ဓာရ6မျိုးကိုလေ့လာရမယ်အဲ့ဒီဝတ္ထုရဲ့အာယုံရဲ့ဓာရကနေပြီးဆက်သွယ်ပြီးတော့ဆက်သွယ်မိသွားပြီဆိုလို့ရှိရင်ခန္ဓာစိတ်ကလေးပေါ်လာတယ်ဆိုပါစို့ရူပယုံဆိုတဲ့အာယုံဒီအိုင်းကျိုးကနေပြီးတော့စက္ခုဝတ္ထုကိုလာထိခတ်တယ်အဲ့ဒီချိန်မှာစက္ခုဝိညာဉ်စိတ်ပေါ်တယ်ဒီစက္ခုဝိညာဉ်ရူပယုံနဲ့အလုံးလုံးတဲ့စိတ်တွေလည်းပေါ်တယ်ပေါ့တို့တူရဲ့အတန်ကဣယဒိုးကနေပြီးတော့ဝင်လာပြီးတဲ့အခါကျတော့သောတပတာရပေါ်မှာလာပြီးတော့ထိခိုက်တယ်ထိခိုက်တဲ့အခါမှာသောတဝိညာဉ်စိတ်ပေါ်လာတယ်။အဲ့ဒီတိုင်းပဲခန္ဓာပဒါရဇီဝပဒါရကာယပဒါရ။နောက်ဟရိယဝတ္ထုနဲ့ပတ်သက်လာတဲ့အခါကျတော့မျက်စိကမြင်တာလည်းမဟုတ်ဘူး၊နားကကြားတာလည်းမဟုတ်ဘူး၊နှာခေါင်းကအနံ့ရတာလည်းမဟုတ်ဘူး၊လျှာကလျဲရတာလည်းမဟုတ်ဘူး၊ခန္ဓာကိုယ်ကထိတွေ့ရတာလည်းမဟုတ်ဘူး။စိတ်သက်သက်နဲ့တွေးပြီးတော့ယူတာ။ရှိတာလည်းဖြစ်တယ်၊မရှိတာလည်းဖြစ်တယ်သူက။ပြေယူတာဆိုတာအရှိကြီးပဲမဟုတ်ဘူးမရှိတာလည်းတွေးတာပဲလေယူကလက်ချင်းကမရှိဘူးဆိုတော့လက်ချင်းကအကြောင်းတွေးလို့မရဘူးလားလက်ချင်းကအကြောင်းကိုဟုတ်လား မရှိသေးပေမဲ့လို့လက်ပြန်ကဘယ်သူလာမယ်ဆိုတော့လာမယ်လေတွေးပြီးတော့လုံးလို့ရတာပဲသို့တော်လာဒီမှာလာမှာပေါ့လက်ပြန်ကအကြောင်းနဲ့တွေးဟိုနောက်နှစ်ခါအကြောင်းနဲ့တွေးလို့ရတာပဲလေအဲ့လိုတွေးလာတာတွေကြတော့သူကမိုင်းတိုးကနေဝင်လာတယ်မိုင်းတိုးကဝင်ပြီးတော့စိတ်ဖြစ်တာကတော့ခဏဟရယာကနေဖြစ်လာတယ်ဟရယာကိုမှီပြီးတော့စိတ်ကဖြစ်တယ်အဲ့ဒါကြောင့်မလို့ဓာတ်ရ6ပါးတည်းကြတော့မနောဓာတ်ကပါတယ်ဝိထိယုတ်တည်းကြတော့မနောဓာတ်ကမပါဘူးအဲ့တော့အာယုံ6ပါးဓာတ်ရ6ပါးဝိထိယုတ်6ပါးအဲ့ဒါတွေကနေစုံစည်းပြီးပေါင်းစုံလိုက်တဲ့အခါကျတော့စိတ်ကလေးဖြစ်လာတာပါတဲ့ဒါစိတ်ဖြစ်ပေါ်လာပုံပဲအကျဉ်းအပြည့်စိတ်ဖြစ်ပေါ်လာပုံသိတာမြင်တာအောင်လို့ပြောပြတာเนาะအဲ့တော့ဘဝင်စိတ်ဆိုတဲ့အခြေခံစိတ်ကလေးမရှိဘဲနဲ့ကြံတဲ့ဟာတွေဖြစ်ဘူးအထက်တာလေးနေထက်ကရာမှာအာယုန်တိုင်းအာယုန်နေဟာတဲ့ဆိုပါလို့မျက်စိကမြင်ရတဲ့အဆင်းအာယုန်ဒီတခါနှစ်ခုတပြိုင်တည်းလာနှစ်ခုတခါတည်းထိတယ်လို့ပြောတယ်နှစ်ခုဆိုတာအိုင်းတိုးကိုလည်းရောက်လာတယ်မိုင်းတိုးကိုလည်းရောက်လာတယ်ဒါကြောင့်မို့လို့ဘဝင်ဆိုတာလှုပ်တယ်ဆိုတာအဲ့ဒါကြောင့်ပြောတာအာယုန်တစ်ခုဟာအဲ့ဒီဓာတ်နှစ်ခုကနေပြီးဝင်လာဝင်ပေါင်းမရှိဘဲနဲ့ဘယ်လိုလုပ်မှဝင်လို့မရဘူးဟုတ်ကဲ့ဝင်ပေါင်းဆိုတာရှိရဒုက္ခနာကုံမှာလည်းပဲထို့တူပဲအာယုံရဲ့ဝင်ပေါင်းတွေနဲ့ဝင်လာတဲ့အခါကျတော့အာယုံဝင်လာတဲ့အတွက်ကြောင့်အတွင်းအပြင်ဘက်နဲ့အတွင်းနဲ့ဆက်သွယ်ရဆိုတော့အိမ်ပြင်ကလူကအိမ်ထဲရောက်ချင်လို့ရှိရင်တကားကိုသုံးမပြီးပါဘူးလားပြရတယ်တကားပေါက်ကပဲဝင်ရမယ်အဲ့လိုပဲအာယုံဆိုတဲ့အိမ်ပြင်ကအရာကအိမ်ထဲကိုလာခြင်းလည်းဆိုလို့ရှိရင်ဒီတကားကပဲဝင်ရမှာပဲသူအဲ့တော့မျက်စိကမြင်လိုက်တဲ့အစင်းအာယုံလေးတစ်ခုသည်အိုင်းတို့မှလည်းပေါ်လာတယ်မိုင်းတို့မှလည်းတော့ပေါ်တယ်မျက်စိတွေလည်းထိရမယ်ဒီဘဝစိတ်ကြည်ရာကိုလည်းတော့ထိရမယ်အဲ့ဒီနှစ်ခုရှိမှဒါကြောင့်မို့လို့တပြိုင်နက်ဖြစ်လာပြီးတော့ဘဝစိတ်ဟာပြတ်သွားတာဆိုတော့အဲ့ဒါကြောင့်ပြတ်တာဘုန်းကြီးတို့မနေ့တုန်းကပလေးရှားသွားပြီးတော့ဗိဓမ္မာသင်္ချန်ပို့ချတယ်။အဲဒီဗိဓမ္မာသင်္ချန်ပို့ချတော့ဘူဂေရီးယားဘုန်းကြီးတော်ပါထူးထူးဆန်းဆန်းပေါ့ဘူဂေရီးယားဆိုကြာဝရလေးရူမေးနီးယားလိုဘူဂေရီးယားလိုအရင်ကကွန်မြူနစ်နိုင်ငံတွေပေါ့သူစကားတော့နားထောင်အောင်အတန်းကလားလာနေသူဘူဂေရီးယားသူကဗာပြရအောင်ဆိုလို့ရှိရင်ခိတိတ်ပန္နိယဒီအာယုံကနေပြီးတော့အမြင်သိစိတ်ဖြစ်လာသည့်ထိဆက်သက်ပုံကိုသူပြောပြဘယ်နဲ့ကွန်ပျူတာနဲ့ပြလူရဲ့မျက်စိမှာရှေ့ကမြင်စရာအာယုံလေးဝင်လာတာနဲ့တကြိုင်နဲ့ဒီမျက်လုံးနဲ့လေးတွေမဟုတ်ဘူးသူကအာယုံကနေသွားပြီးတော့အုံနောက်နောက်ဖယ်ကြည့်အောင်ရောက်သွားနောက်စိတ်နာမှာအကွက်တစ်ခွက်ရှိတယ်။အဲ့ဒီအကွက်ကြည့်အောင်။ဒီအလင်းနှမ်းလေးရဲ့သွားတယ်။အဲ့ဒီရောက်မှမြင်တာလေဒီကြားထဲမှာ block ဖြစ်နေမမြင်ရဘူး။ဟော mind ဆိုတာအဲ့ဒါပြန်ဖြစ်နေမလားလို့ဘုန်းကြီးတို့စဉ်းစားချင်ပြီ။သူဒီကြားထဲမှာပိတ်နေလို့ရှိရင်မြင်နေဆိုတာမဖြစ်နိုင်ဘူး။မျက်စိကတော့အကောင်းကြီး။သို့တော့အဲ့ဒီသွားတဲ့အာယုံကြောလေးဒီတနေ့ရရမှာနှစ်ထင်လောက်ကနေပြီးပိတ်နေတယ်ဆိုလို့ရှိရင်အဲ့ဒီလိုကမြင်တယ်လို့ပြောမျက်စိကတော့အကောင်းတိုင်းမမပြေဘူးအဲ့ဒီအလင်းနှမ်းလေးရဲ့မျက်စိကနေပြီးဝင်လာတဲ့အလင်းနှမ်းလေးဟာလူရဲ့ဒီနောက်စီနှမ်းမှာခေါင်းနောက်ပိုင်းမှာသွားပြီးတော့အဲ့ဒီနေရာလေးမှာသွားပြအဲ့ဒီကြမ်းမှာသူကမြင်နေဆိုတာဒါသိပ္ပံနီယဟာပေါ့နော်အဲ့တော့သိပ္ပံနီကနဲ့မျက်စောပြားဟောထားတာတွေနဲ့ဟာအမြဲတမ်းတချို့ကသူတို့ကယုတ်ကိုတော့ရှာလို့တွေ့နိုင်တယ်ပေါ့။နန္တရားကိုတော့မျက်စောပြားလို့ဘယ်လိုလုပ်ရှာလို့တွေ့မလဲ။ယုတ်တော်မှာသူတို့တွေ့ရင်အတုံးခဲပဲတွေ့မယ်။အသေးစိတ်ကိုတွေ့ဖို့မလွယ်ဘူးပေါ့။မျက်စောပြားကျတော့ analyze လုပ်တဲ့နေရာမှာကြံအကျဉ်းချံမရှိအောင် analyze လုပ်နိုင်တယ်ပေါ့။အဲ့ဒါလိုစွမ်းရည်တတ်တည်ခြင်းတော့မတူဘူးပေါ့။နန်ဆိုတာကျတော့သူတို့ psychology ဆိုတာက တကယ်ဆိုင်ကောလိုဂျီမှမဟုတ်တာဘုရားလူစီလာလာပြီးတော့မတိရာလေးတွေမင်းနေတယ်အခုရန်ကုန်မှာနေတဲ့ပြင်သစ်မစ္စတာဖလော်ရန်ဆိုတာတို့ကတော့ရှောက်တယ်ဘုရားသင်ကို philosophy psychology တို့ဘိဓမာကို psychology တို့ပြန်တာသူကသဘောမကျဘူးဘာလို့ psychology ဆိုတာဘာမှမဟုတ်ဘူး psychology ဆိုတာဘာမှမဟုတ်ဒီပြီးတော့အလွန်လေးနဲ့တာစိုက်ကောလိုဂျီမဟုတ်ဘူးလေ။သူကအဲ့ဒါလိုသူပြောတာတခါတော့မှ။နယ်သာလန်နိုင်ငံသင်္သန်သောပုဂ္ဂိုလ်ကမစ္စတာဟိတ်ဆိုတဲ့ပမောခကြီးတယောက်။သူသင်္သန်လာတဲ့တယ်။လာတဲ့တော့သူ့ဖေကစိုက်ကောလိုဂျစ်စိုက်ကောလိုဂျီပမောခကြီးသူငယ်ငယ်တုန်းကသူ့အဖေကစာအုပ်ကြီးပြောတယ်လေစာအုပ်ကြီးကစာမျက်နှာတစ်ထောင်လောက်ရှိအောင်ထူတဲ့စာအုပ်ကြီးစိုက်ကောလိုဂျီနဲ့ပတ်သက်တဲ့ရေးထားတဲ့စာအုပ်ကြီးပြအဲ့လိုထူတဲ့စာအုပ်ကြီးစိုက်ကောလိုဂျီအကြောင်းရေးထားပြီမဲ့လို့အိတ်သာဆိုတဲ့ဂျယ်လက်စီအကြောင်းမပါဘူးတဲ့သူပြောပြအိတ်သာဆိုတဲ့တရားအကြောင်းမတွေ့ဘူးတဲ့ဂျယ်လက်စီဆိုတာကိုမတွေ့ဘူးအဲ့တော့ဘုရားမြတ်စွာဟောကြားတဲ့တရားကအလွန်ပြည့်စုံပြည့်ပြည့်စုံလူရဲ့သဘာဝလေးအရေးကြီးတာလေလူခန္ဓာကိုယ်ထဲကဖြည့်ရှင်းလင်းပြရမယ်ပျူရီဖိုင်းလုပ်ပြရမယ်တန်ရှင်းပြရမယ်စိတ်ရဲ့အညစ်အကြေးတွေမှန်သမျှမြတ်စွာဘုရားမချန်ချွင်းအောင်ဟောထားတယ်အဲ့ဒီမြင်နွမ်းနေတဲ့စိတ်တွေကိုလည်းမြင်နွမ်းနေတဲ့စိတ်ရဲ့အင်အားစုတွေကိုလည်းဖယ်ရှားပစ်ဖို့ရတဲ့ဖြူစင်စင်နိုင်တဲ့စွမ်းအားတွေကိုလည်းမြတ်စွာဘုရားကထည့်ပြီးပြည့်ပြည့်စုံစုံဟောထားဒီတရားဝင်လို့စိတ်ဖြစ်ပုံလို့ဆိုတော့စိတ်ဟာဘယ်လိုပဲပုံဖြစ်လာတယ်စိတ်ဟာအရှိတရားလားအဖြစ်တရားလားလို့ဆိုရင်ဖြစ်တရားပါအကြောင်းတရားကြောင့်ဖြစ်တာဘာကြောင့်ဖြစ်တာလို့ဆိုရင်ခုပြောရတယ်ဝိတုနဲ့အာယုံစုံစည်းပြီးတယ်ဝိတုနဲ့အာယုံကဘယ်လိုလုပ်စုံစည်းပြီးဆိုရင်ဒိုးကနေဝင်လာတယ်ပေါ့တကားက6ပေါက်ကနေဝင်လာပြီးတော့ဆိုင်ရဆိုင်ရတကားတွေကနေဝင်လာပြီးတော့စုံစည်းပြီးတော့စိတ်တွေရဖြစ်ပေါ်လာတာဆိုတာဘုရားတို့ဒီကနေ့အကြံဉာဏ်အပြင်ဟောပြောပြတာဖြစ်ပါတယ်အဲ့ဒီမှာအသေးစိတ်သိဖို့ရကြတော့ဆံရဆံရပြီးတော့မှကျမ်းတွေကိုလေ့လာဖို့လိုအပ်သေးတယ်ဆိုပါတော့ဒီပါယုံကိုအာရုံပြုတဲ့စိတ်ကဘယ်လောက်ရှိသလဲတတ္တယုံကိုအာရုံပြုတဲ့စိတ်ကဘယ်လောက်ရှိသလဲစသဖြင့်အာယုံ6ပါးဆိုတာရူပယုံတတ္တယုံကန္နယုံရတ္တယုံဖွတ်တ္တပါယုံကျန်တဲ့အာယုံတွေအားလုံးကိုဓမ္မယုံလို့ခေါ်နော်ဓမ္မယုံဆိုတာဒီကံမြင့်ဓမ္မယုံကိုပြောတာမဟုတ်ဘူးနော်ကျန်တဲ့အာယုံတွေကိုအကုန်လုံးပေါင်းပြီးတော့ဓမ္မဆိုတဲ့စကားလုံးကိုသုံးလိုက်တာဓမ္မဆိုတဲ့စကားလုံးကိုဘာလို့သုံးလို့ဆိုရင်တတ္တဝါမဟုတ်ဘူးဟိဆိုတဲ့အဓိပ္ပာယ်ကိုပြောလူတွေထင်နေတဲ့ဇီဝဆိုတာမဟုတ်ဘူးတတ္တဆိုတာမဟုတ်ဘူးတကယ် nature law of nature nature လို့ဆိုလို့ဓမ္မဆိုတဲ့စကားလုံးကိုသုံးတာအဲ့ဒီအဓိပ္ပာယ်နဲ့သုံးတာမြတ်စွာဘုရားကလောကမှာရှိတဲ့တ attva တွေဟာကိုယ့်ကိုယ်ကိုတတ္တတင်ညာမပြောက်ဘူးတဲ့ illusion ဖြစ်နေကြတယ်တကယ်တ attva လို့ထင်နေကြတယ်အဲ့ဒါတွေပျောက်စေရန်အတွက်မြတ်စွာဘုရားကဓာတုဆိုတဲ့စကားလုံးနဲ့သုံးတယ်ဓမ္မဆိုတဲ့စကားလုံးကိုလည်းသုံးတယ်ဓာတုဆိုတာတကယ်ကိုသူ့တ attva တိုင်းသူဆောင်တဲ့ဟာထင်နေတဲ့တ attva ဆိုတာမဟုတ်ဘူးအသက်ဆိုတာမဟုတ်ဘူးခံရတဲ့အရာဆိုတာမရှိဘူးလို့ဆိုတာကိုသင်္ချာပေါ်လို့စေလို့သုံးတယ်ခုနဓမ္မယုံလို့ကြောလိုက်တဲ့အာယုန်တွေအားလည်းပဲသဘာဝအာယုန်တွေအားလုံးစိတ်နဲ့သိလို့ရတဲ့အာယုန်တွေအားလုံးရှိတာရောမရှိတာရောအကုန်လုံးကိုဓမ္မယုံလို့ခေါ်တာမျက်စိနဲ့မြင်ရတာကရူပယုံနားနဲ့ကြားရတာကသတ္တယုံနှာခေါင်းနဲ့နမ်းလို့ရတာကခန္ဓာယုံလျှာနဲ့ရက်လို့သိရတာကရတယုံခန္ဓာကိုယ်နဲ့ထိပြီးသိရတာကဖွတ်တ္ထပါယုံ။ခြံတဲ့အာယုန်လေးမှန်တယ်များစိတ်နဲ့ဒီခဏကအခုပြောခဲ့တဲ့ရစီနန္ဒနေရာခိုးဆိုတာတွေနဲ့ဆက်သွယ်မှုမပြုဘဲနဲ့သိရတယ်ဟော။ဟောအဲ့ဒါတွေအားလုံးကိုဓမ္မအာယုန်လို့ဒီလိုခေါ်လိုက်တာကအာယုန်6ပါး။အဲ့တော့ဝိထုယုန်6ပါးအာယုန်6ပါးဒွါရ6ပါး။အဲ့ဒါတွေဟာစိတ်ဖြစ် ဒါဒီဟာတွေကြောင့်မို့လို့စိတ်ဖြစ်တယ်လို့ဆိုတာအကြောင်းတရားကိုမှီပြီးတော့ဖြစ်တယ်ဆိုတာကိုအချင်းချင်း perspective view အနေနဲ့ဘုန်းကြီးတို့ဟောကြားတာဖြစ်ပါတယ်ဒါကြောင့်မို့တရားချက်ကဲဆိုတော့ရှင်ပရိသတ်တို့ဒီစိတ်ဆိုတဲ့သဘာဝတရားဟာအဖြစ်တရားများတာဖြစ်တယ်ဆရာဆရာအကြောင်းကြောင့်ဖြစ်ပေါ်လာတဲ့စိတ်တွေဆရာဆရာအကြောင်းတရားတွေကလည်းမမြဲတဲ့အကြောင်းတရားတွေဖြစ်လို့ဖြစ်ပေါ်လာတဲ့စိတ်တွေကလည်းမမြဲဘူးလို့ဆိုရက်ဓမ္မအတိညာဉ်ကိုကိုစီကိုကရရှိအောင်ကြိုးစားနိုင်ကြပါစေကုန်သတည်း